to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါသေးဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်စက်တင်ဘာ18ရက်စနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါဗီယံကင်ညပါစီခင်ဗျာဒီနေ့ညပဲသတင်းတွေထဲမှာတော့အမေရိကန်ထွက်တော်ရှိဆန္ဒပြပွဲရှိတာကြောင့်လူမျိုးရေးအထူးတင်းကျပ်ထားတဲ့သတင်းနဲ့အတူကုလသမဂ္ဂဂျူရီညီလာခံမှာဆွေးနွေးကြမယ်တဲ့မြန်မာအရေးလဲပါဝင်တဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပြပြပါမယ်
။ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုတွေကိုဒီတစ်ပတ်မှာပြန်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်
။ဟိုမင်းကမန္တလေးတိုင်းပြည်အရပ်
ဒေါ်ဆန်းစုကြည်ရဲ့ကျိုးဆောင်ရှေ့နေဥက္ကမောင်စောပြောတော်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရာသီဥတုပြောင်းလဲမှုအကျိုးဆက်ဖြစ်ကမ္ဘာကြီးမျက်နှာပြင်မြင့်တက်လာတာကိုကမ်းရိုးတန်းနေပြည်သူတွေဘလို့ရင်ဆိုင်အန်တုနေကြသလဲဆိုတဲ့အကြောင်းတခါရုရှားနိုင်ငံကလွှတ်တော်ရွေးကောက်ပွဲတွေမှာအာဏာပိုင်တွေကအတိုက်ခံနေတဲ့ဝေဖန်သူတွေကိုဖိနှိပ်နေတဲ့အခြေအနေအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအတန်အစည်းအဝေးနဲ့စနေညသကဝိုင်းအစည်းအဝေးကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းလေးမတင်ဆက်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ဆောက်ဦးရှိမှာဒီကနေ့ဆန္ဒပြပွဲရှိတာကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတာဝန်ရှိသူတွေလူမျိုးရေးအစီအမံတင်းတင်းကြပ်ကြပ်ချမှတ်လှုပ်ဆောင်နေကြပါတယ်ဒီကနေ့ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့လွှတ်တော်ဆောက်ဦးရဲ့ရုံးဝန်ဆောင်ခန့်အတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးဖမ်းဆီးအချင်းချခံထားရသူတွေကိုထောက်ခံတဲ့အနေနဲ့ Justice for J6 ဆိုတဲ့ဆန္ဒပြပွဲလို့ဟုအစီအစဉ်ထားတာပါအကြမ်းဖက်လုပ်ရဖြစ်လာနိုင်ခြေလာလာတွေကိုအင်တာနက်ပေါ်မှာဆက်သွယ်ပြောဆိုတာတွေကနေသတိပြုမိထားတယ်လို့ကွန်ဂရက်လွှတ်တော်လူမျိုးရေးတပ်ဖွဲ့ကပြောပြီးအဲ့ဒီပြောဆိုချက်တွေတကယ်တမ်းဖြစ်လာခဲ့ရင်ရည်ရွယ်လို့ဆောင်နိုင်ဖို့ကြိုတင်ပြင်ဆင်ထားတယ်လို့ပြောပါတယ်ကျွန်တော်တို့မှရှိထားတဲ့ထောက်လိုင်းသတင်းတွေပေါ်လေးနဲ့မထားဘူးဆိုရင်မိုက်မဲရကြပါလိမ့်မယ်လို့လွှတ်တော်လူမျိုးရေးတပ်ဖွဲ့အကြီးအကဲထွန်မန်းဂါကပြောပါတယ်လွှတ်တော်အဆောက်အဦပပတ်လည်းမှာအကာရန်ဓာတ်စီတွေချထားပြီးရဲတပ်ဖွဲ့ဝင်တွေကိုလည်းနေရာအနှံ့ပြားမှာချထားပါတယ်စုဝေးဆန္ဒပြမယ့်နေရာနဲ့လွှတ်တော်အစိုးရဥပပတ်လေကလမ်းတွေကြားမှာလဲအကာအရံတွေချထားပါဗျ။ဝါရှင်တန်ဒီစီမှာတနတ်ကိုပြောင်းကင်ခွင့်မရှိတဲ့ဥပဒေပြဋ္ဌာန်းထားတာကိုသတိပေးတဲ့အနေနဲ့တနတ်ကင်ခွင့်မပြုဆိုတဲ့စိုင်းပုတ်တွေချိတ်ဆွဲထားပါဗျ။အ
ာဖဂန်နစ္စတန်မှာတာလီဘန်ဆွေးအသစ်တက်လာပြီးပထမဆုံးတေကြီးထိခိုက်မှုများတဲ့ပောက်ကွဲမှုတွေဒီနေ့ဖြစ်ခဲ့ရမှာအ ਨੇ ဆုံးအရသာနှုတ်သေဆုံးခဲ့ရပါဗျ။နိုင်ငံရှေ့ပိုင်းမြို့ကြီးဂျလာလဘတ်မြို့မှာပေါက်ကွဲမှု၃ခုဖြစ်ခဲ့ပြီးလုံခြုံရေးကင်းလှည့်ကားကိုပြစ်မှတ်ထားတဲ့ဒီတက်ခိုက်မှုထဲအမျိုးသမီးနဲ့ကလေးငယ်တွေပါဝင်နောက်ထပ်ရသ20အထိလည်းဒဏ်ရာတွေရခဲ့တယ်လို့အမည်မဖော်လိုတဲ့တာလီဘန်အရာရှိတူကဆိုပါတယ်ဒီပေါ်ဘသူကမှတော့သူတို့လက်ချက်လို့ထုတ်မပြောသေးပါဘူးအရင်အမေရိကန်တပ်တွေကာဘူးလေဆိပ်ကနေပြန်ရုပ်သိမ်းချိန်အမေရိကန်တပ်ဖွဲ့ဝင်73ဦးပါဝင်အနည်းဆုံးလူပေါင်း190အထိသေခဲ့ရတဲ့ဩဂတ်လ18ရက်တိုက်ခိုက်မှုတုန်းကတော့ IS သွေးကြအဖွဲ့ရဲ့အာဖဂန်အဖွဲ့ကသူတို့လက်ချက်လိုထုတ်ပြောခဲ့ပါတယ်ဒီအာဖဂန် IS Islamic စစ်သွေးကြအဖွဲ့ကွဲ ISIS Khorasan ပေါ်လက်တုံ့ပြန်တဲ့အနေနဲ့ American ဘက်ကဩဂတ်လ29ရက်ကဒရုန်းနဲ့ပြန်တက်ခိုက်ခဲ့တာကတော့ပြစ်မှတ်လွဲတဲ့ခြေကွဲပွဲရာမှားယွင်းမှုကြီးပါလို့ပင်တဂွန်စစ်ဌာနချုပ်ကမနေ့ကပဲဝန်ခံထားပါတယ်အာဖဂန်ဆိုင်ရာ American တမှုဘုချုပ်ကြီး Kenneth Frank McKenzie ကနောက်ဆုံးစုံစမ်းစစ်ဆေးမှုတွေအရတက်ခိုက်ခံခဲ့ရတဲ့သူတွေဟာ ISIS Khorasan ဖြစ်ပုံမရပဲကျေကွဲပွဲမှားယွင်းမှုလို့သုံးသပ်ထားကြောင်းသတင်းတောက်တွေကိုအင်တာနက်ဗီဒီယိုကတဆင့်ပြောခဲ့ပါတယ်။ကလင်းငယ်ခုနှုန်းနဲ့အကူအညီပေးရလို့သာတူပါဝင်အရက်သား10ဦးထိသေဆုံးခဲ့ရတဲ့ဒီမှားယွင်းမှုတွေအမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတန်ကလည်းသေဆုံးခဲ့ရသူတွေရဲ့မိသားစုတွေကိုအလေးနဲ့တောင်းပန်ခဲ့ပါတယ်ခင်ဗျာ
။အစင်လောင်အဖြစ်မှာမိနိုင်ငံတွေဖြစ်ကြတဲ့အမေရိကန်ပြင်သစ်နဲ့အော်စတြေးလျနိုင်ငံတွေကြားမှာတန်တပန်ရေးအရမကြုံစုဘူးအကြက်တဲဖြစ်တဲ့အခြေအနေရောက်နေပါတယ်။အမေရိကန်နိုင်ငံဆိုင်ရာနဲ့ဩစတြေးလျနိုင်ငံဆိုင်ရာပြည်နှစ်သမ္မတကြီးတွေကိုသမ္မတအီမန်နူရယ်မာခရွန်ကတောက်ကြနေမှာပြန်ခေါ်လိုက်ပြီးတဲ့နောက်အခုလိုတန်တမာရေးအချက်တွေဖြစ်လာတာပါ။ဩစတြေးလျနိုင်ငံကအမေရိကန်ပြည်ထောင်စုနဲ့သုံးနိုင်ငံလူမျိုးရင်းဆိုင်ရာသဘောတူစာချုပ်တစ်ခုလက်မှတ်ထိုးပြီးတဲ့နောက်ပြည်နှစ်စီကနေဒေါ်လာဘီလီယံ40ဘူးသမယိုးကျရင်းငုတ်သင်္ဘောတွေဝယ်ဖို့သဘောတူထားတာကိုဖျက်သိမ်းခဲ့တဲ့အပေါ်ပြည်နှစ်သမ္မတကအခုလိုတန်မတ်တွေပြန်ခေါ်ပြီးတော့တွန့်ပြန်လိုက်တာပါ။ဩစတြေးလျအတွက်အမေရိကန်နဲ့ပြည်ထောင်စုကအနည်းပညာထောက်ကူပေးပြီးနျူကလ িয়ার စွမ်းအင်တို့ရင်ငုတ်သင်္ဘောရှစ်ဆင်းတဲ့မနေ့တိစောက်ပေးဖို့သုံးနိုင်ငံသဘောတူခဲ့ကြတာပါ ဒီမာမိတ်အဖွဲ့အစ်ကိုဩဂတ်လို့အမည်ပေးထားပြီးအင်ဒိုပစိဖိတ်ဒေသမှာလူမျိုးရေးဆိုင်ရာအားကောင်းခိုင်မာအောင်လုပ်ဖို့ရည်ရွယ်တယ်လို့ဆိုကြပါတယ်။ဩစတြေးလျနဲ့အမေရိကန်ရဲ့ဒီလိုရဟာနောက်ကျောကိုဓာတ်နဲ့ထိုးတာပဲလို့ပြည်နှစ်အစိုးရကပြောခဲ့ပါတယ်။ဒါပေမဲ့လည်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတော့သဘောတူညီချက်အသစ်နဲ့ပတ်သက်လို့ပြင်သစ်ကိုကြိုတင်အသိပေးတာမျိုးမရှိခဲ့ဘူးဆိုတာကိုပယ်ချပြီးသမရမာခရွန်နဲ့ဆွေးနွေးပြောဆိုပွဲတွေမှာဖြစ်လာနိုင်ချေကိုပြောခဲ့ဦးတယ်လို့တုံ့ပြန်ပါတယ်။ဗြိတိန်နိုင်ငံဆိုင်ရာတန်အမတ်ကိုပြန်ခေါ်မယ်ဆိုတာမျိုးတော့ပြင်သစ်ဘက်ကအခုချိန်ထိပြောလာတာမရှိသေးပါဘူး
။အမေရိကန်မှာတော့ကိုဗစ်ကာကွယ်ဆေးလူများကိုအားဖြည့်တက်ဆောင်ထိုးပေးဖို့အမေရိကန် FDA အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာနရဲ့အကြံပေးအဖွဲ့ကပယ်ချလိုက်ပါတယ်။ FDA ရဲ့ကာကွယ်ဆိုင်ရာကာကွယ်ဆေးဆိုင်ရာအကြံပေးအဖွဲ့ကမဲ16မဲ2မဲနဲ့မနေ့ညကအခုလိုပယ်ချလိုက်တာကြောင့်သမ္မတဘိုင်ဒန်အစိုးရရဲ့အမေရိကန်အားလုံးတတိယချိန်ထိုးမဲ့ COVID-19 အဖြစ်ကာကွယ်ဆေးအစီအစဉ်လည်းပြတ်ပြားသွားခဲ့ရပါပြီ။အခုလိုကြကြဲပြတ်ပြတ်ထပ်ထိုးမဲ့ကာကွယ်ဆေးရဲ့ဘေးအန္တရာယ်ကင်းမှုနဲ့အကျိုးရှိမှုအထောက်အထားတွေမခိုင်လုံသေးဘူးလို့ထောက်ပြပြီး FDA ရဲ့လွတ်လပ်မှုကိုကင်းတဲ့အကြံပေးအဖွဲ့ကပယ်ချခဲ့တာပါ။ဒါပေမဲ့အသက်65နှစ်နဲ့အထက်နောက်ပြင်းပြင်းထန်ထန်ဖျားနာဖို့အန္တရာယ်ရှိသူတွေသီးသန့်ထိုးဖို့ကိုတော့အခုလိုထပ်ဆောင်အဖြစ်ကာကွယ်ဆေးပေးဖို့ကိုပြီးခဲ့တဲ့လကထောက်ခံပေးထားခဲ့ပါတယ်။နောက်ဆုံးဆုံးဖြတ်ချက်ပေးရမယ့် FDA အနေနဲ့တော့အခုအကြံပေးအဖွဲ့ပြောတာကိုမဖြစ်မနေလိုက်နာစရာမလိုပဲရေဘူးရအဖြစ်တော့လိုက်နာလေးတော့ရှိပါတယ်။ Pfizer ဆေးကုမ္ပဏီအနေနဲ့ကတော့အသက်16နှစ်နဲ့အထက်တွေအားလုံးကိုထိုးပေးဖို့ FDA ကိုတောင်းခံထားပြီးဒီအစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်ဆိုရကလည်းထောက်ခံပေးထားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9383ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာဘိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေစနေညဘက်တွေတွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာချင်းချောက်ခံရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်အတွင်းကုလသမဂ္ဂအနေနဲ့ဂိုင်းပြွေဖြည့်ရှင်းဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်နာသောမတ်စ်ဂရင်းဖီးလ်ကမနေ့ကပြောပါတယ်။86ကြိမ်မြောက်ကုလသမဂ္ဂထူထူးညီလာခံမှာရှေ့သတင်းပတ်စက်တင်ဘာလ27ရက်နေ့ကျရင်အမေရိကန်သမ္မတဂျိုးဘိုင်ဒန်မင်ကွန်းပြောဖို့ရှိပြီးသမ္မတဘိုင်ဒန်ရဲ့မင်ကွန်းထဲမှာပါမယ့်အဓိကအကြောင်းအရာတွေနဲ့ပတ်သက်လို့သံတမန်ကြီးသောမတ်စ်ဂရင်းဖီးလ်ကမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုတာမှာမြန်မာအရေးနဲ့ပတ်သက်လို့လည်းထည့်ပြောသွားတာပါ။အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်လိုကမ္ဘာပေါ်မှာတည်ငြိမ်မှုအကင်းမဲ့ဆိုနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုပါထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်နဲ့ဩစတြေးလျနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေကလည်းမြန်မာနိုင်ငံမှာအကြမ်းဖက်လို့ရတွေကိုရပ်ဖို့ဥပဒေမဲ့ဖန်ထားသူတွေကိုပြန်လွှတ်ပေးဖို့ဒီမိုကရေစီကိုပြန်လည်ဖော်ဆောင်ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်တွန်းခဲ့ပါသေးတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ဆိုနီ-ဘလင်ကန်၊ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်၊ဩစတြေးလျနိုင်ငံသားရေးဝန်ကြီးမရက်စ်ပိန်၊ကာကွယ်ရေးဝန်ကြီးပီတာ ဒတ်တွန်တို့တက်ရောက်ပြီးဝါရှင်တန်ဒီစီမှာစက်တင်ဘာလ16ရက်နေ့ကလုပ်ခဲ့တဲ့ဩစတြေးလျအမေရိကန်ဝန်ကြီးအဆင့်30ကြိမ်မြောက်ညှိနှိုင်းဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်ချက်ထဲမှာအဲ့လိုတောက်တွန်းတောက်ဆိုထားတာပါ။မြန်မာနိုင်ငံအခြေအနေပေါ်အထူးစိုးရိမ်မိတယ်လို့ဝန်ကြီးလေးဦးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပြီးပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့အင်အားစုအလုံးဆွေးနွေးညှိနှိုင်းကြဖို့နဲ့လူသားစာနာမှုလုပ်ငန်းတွေကိုအတားအဆီးမရှိချက်ချင်းလှုပ်ဆောင်ခွင့်ပေးဖို့လည်းပြောထားပါတယ
်။မြန်မာနိုင်ငံမှာတော့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်မြစ်ကြီးနားကိုဒီနေ့ရောက်ခဲ့ချိန်မှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေလည်းတခါတည်းဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကောင်းဆောင်ခီးစဉ်အတွက်လုံခြုံရေးတိုးချထားတဲ့ကြားကကချင်ပြည်နယ်မြစ်ကြီးနားကမနောကွယ်မှာကျောင်းသားလူငယ်တွေဦးဆောင်ပြီးဆန့်ကျင်ဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကဆိုပါတယ်။မြစ်ကြီးနားအပြင်ကချင်ပြည်နယ်ဖားကန့်မြို့မှာလည်းတိုင်းနာပေါင်းစုံဆန္ဒပြခဲ့ပြီးအင်တာနက်ပြန်ဖွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါအပြင်မန္တလေးမြို့မှာလည်းအထွေထွေသပိတ်တပ်ပေါင်းစုချစ်တဲ့ဆန္ဒပြပွဲတွေအပြင်လူငယ်တွေကသိပ်ပံလမ်းပေါ်ရှိရင်ထဲရဲယုံနာမှာသွေးအေးသွားရင်ကိုကိုကိုခွင့်မလွတ်ကြေးဆိုတဲ့စာရင်းတွေကိုချိတ်ဆွဲပြီးအာနာသိန်းဆက်ကျင်စာရွက်တွေဖြန့်ဝေခဲ့ပါတယ်။စကိုင်းတိုင်းမှာလည်းကလေးမျိုးရဲ့223ရက်မြောက်ဆန္ဒပြပွဲစာလင်းကြီးမှာရွာပေါင်းစုံသပိန်နဲ့လက်ပောင်းဒေတာနဲ့ရွှေဘိုရှိရွာတရွာမှာဆန္ဒပြပွဲတွေဒီနေ့ဖြစ်ခဲ့ပါတယ်။နောက်တနင်္သာရီတိုင်းလောင်းလယ်မြို့နယ်မှာလောင်းလုံမြို့နယ်မှာအမျိုးသမီးနဲ့ចောင်းသူចောင်းသားလူငယ်တွေဆက်ဆန္ဒပြခဲ့ပြီးမကွေးတိုင်းကမြိုင်မြို့မှာလည်းမင်းညကမိုးရက်ရည်တဲ့ဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျာ။
မြန်မာနိုင်ငံမှာလူငယ်24နှစ်အရွယ်အတွင်းကိုဗစ် -19 ရောဂါအတွက်တခွဲနမူနာပေါင်း 21,036 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ 1,943 ယောက်တွေ့ခဲ့ပြီးသေဆုံးသူ82ယောက်ရှိခဲ့လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့ အမှန်တကယ်သိဆုံးသူအခြေအတွက်ဟာကိုဗစ်တတိယလိုင်းတွင်လျော်ဝင်ထုတ်ပြန်လာတဲ့ပိုများနိုင်တယ်လို့ခန့်မှန်းကြပါတယ်။အသက်65နှစ်နဲ့အထက်အများပြည်သူအစိုးရကျန်းမာရေးဝန်ထမ်းတွေနဲ့ပုဂ္ဂလိကကျန်းမာရေးဝန်ထမ်းတွေအပါအဝင်ဦးစားပေးအစု12ခုကိုကိုဗစ် -19 ရောဂါကာကွယ်ဆေးတွေထိုးပေးနေပြီးစက်တင်ဘာလ14ရက်နေ့ကစပြီးတော့နောက်ထပ်တိုးချဲ့ပြီးထိုးပေးနေတယ်လို့စစ်ကောင်စီထုတ်ဒီကနေ့သတင်းစာတွေမှာဖော်ပြထားပါတယ်။အခုထပ်ပြီးတော့တူးချက်ထိုးပေးနေတာကတော့အသက်55နှစ်နဲ့အထက်အများပြည်သူမတန်ဆွမ်းသူဒိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတပ်ဖွဲ့ဝင်နဲ့မိသားစုတွေရွှေပြောင်းသူတွေနဲ့ယာယီစခန်းတွေကပြည်သူတွေနာတာရှည်နဲ့မကူးဆက်နိုင်တဲ့ရောဂါရှိသူတွေဖြစ်တယ်လို့လည်းသတင်းစာမှာအရေးထားပါတယ်။ဒါ့အပြင်အိန္ဒိယထုတ်ကိုဗစ်ရှီးကာဝဆေးကိုအစောပိုင်းကတစ်ချိန်ထိုးထားပြီးသူတွေအနေနဲ့လည်းအခုတော့တရုတ်ထုတ်ဆိုင်နိုဖမ်ကိုဗစ်ကာဝဆေးကိုပဲနှစ်ချိန်အပြည့်ထိုးကြဖို့ကျမရေးနဲ့အကစားဝန်ကြီးဌာနဘိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာကင်ကင်ကြီးကသူ့ရဲ့ Facebook မှာရေးထားပါဗျ။အရှေ့တောင်အရှေ့နိုင်ငံအတော်များများဟာသူတို့နိုင်ငံတွေရဲ့လူဦးရေအများစုကိုကာကွယ်ဆေးထိုးပေးနိုင်မှုစူးစမ်းနေကြရဆဲဖြစ်ပြီးအခုချိန်ထိဆိုရင်လူဦးရေရဲ့စင်ကာပူတနိုင်ငံမှာလူဦးရေရဲ့80ရာခိုင်နှုန်းကျော်အထိကာကွယ်ဆေးထိုးပေးထားနိုင်ပါသေးတယ်။မြန်မာနိုင်ငံမှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်တုန်းကကိုဗစ်ကာကွယ်ဆေးရဖို့နီလန်မောက်စုံနဲ့စူးစမ်းခဲ့ပြီးဖေဖော်ဝါရီလရက်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအဲ့ဒီအစည်းအဝေးအားလုံးနှိပါရပ်သွားခဲ့ပြီးတော့အခုဆိုရင်တရုတ်ထုတ်ကာကွယ်ဆေးတွေပဲမြန်မာနိုင်ငံမှာကြက်ကြက်ပြန့်ပြန့်ထိုးပေးနေတဲ့ပုံရှိပါတယ်
။အိန္ဒိယမှာတော့ဝန်ကြီးချုပ်မွေးနေ့မှာကိုဗစ်ကာကွယ်ဆေးအထူးအစည်းအဝေးဖြစ်သန်းပေါင်း25သန်းအထိစံချိန်တင်ထိုးပေးလိုက်ပါတယ်။မနေ့ကကြောက်တဲ့ဝန်ကြီးချုပ်နရန္ဒရာမိုဒီမွေးနေ့မှာအခုလိုအထူးထပ်ထိုးပေးလိုက်တာကြောင့်ကာကွယ်ဆေးအလုံးပေါင်းသန်း890အထိထိုးပေးသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ကမ္ဘာမှာဒုတိယအပြင်းထန်ဆုံးကိုဗစ်ဒဏ်ခံအိန္ဒိယအနေနဲ့ထိုးခွင့်ရှိသူလူရေရဲ့62ရာခိုင်နှုန်းကျော်ကိုပထမကာကွယ်ဆေးတစ်လုံးနဲ့အပြည့်နှလုံးကိုတော့27ရာခိုင်နှုန်းနီးပါးထိုးထားပြီးအောက်တိုဘာလလယ်မှာအလုံးပေါင်းသန်း1000ကျော်ထိုးသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။ဩစတြေးလျမှာတော့ကိုဗစ်ဖြစ်များမျိုးကြီးတွေမှာထိန်းချုပ်မှုတွေဆက်ချထားရချိန်မှာဒုတိယအကြီးဆုံးမဲလ်ဘုန်းမှာဒီနေ့ဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးရဲတွေကငရုကောင်းတွေဆေးတွေနဲ့ပြန်ပြီးနှိမ်နင်းခဲ့ပါတယ်။ဂျပန်မှာတော့ဝန်ကြီးချုပ်ဖြစ်ဖို့အတွက်အဓိကပြိုင်ပွဲဝင်ရမယ့်နိုင်ငံရေးဝန်ကြီးဟောင်းကသူ့အနေနဲ့ရွေးခန့်ရရင်ဒီနှစ်မကုန်ခင်ကိုဗစ်ဆေးရီဖြန့်ဖြူးဖို့ကြိုးစားသွားမယ်လို့ကတိပေးလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးသတင်းတွေကိုကိုချကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးတော့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ဒေါက်ဆန်းစုကြည်ပေါ်တရားရုံးကြားနာစစ်ဆင်းမှုကိုတင်ဆက်ပေးချင်ပါတယ်။ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုတဲ့အာရီလိုက်စားမှုဆွဆွဲချက်အမှုတွေကိုတောက်ကြနေတိုင်းနှစ်ပတ်တစ်ကြိမ်စစ်ဆေးသွားမယ်လို့သိရပါတယ်။လက်ရှိအချိန်တော့ဒေါက်ဆန်းစုကြည်ပေါ်စုစုပေါင်းစက်တမှုနဲ့ဆွဲဆိုထားပြီးတရားရုံးကဆွဲချက်တင်တဲ့အဆင့်မဆုံးဖြတ်ရသေးပါဘူး။စက်တမာလတတိယပတ်အတွင်းဒေါက်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုအခုတစ်ပတ်အတွင်းနေပြည်တော်ကတည်ထောင်တရားရုံးမှာပြန်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။ကိုဗစ်ကာယောဂါကြောင့်တရားရုံးကြားနာစစ်ဆေးမှုတွေကိုနှစ်လကျော်ကြာရနာထားခဲ့ပြီးတဲ့နောက်အခုတစ်ပတ်မှာပြန်လည်စတင်စစ်ဆေးခဲ့တာပါ။ဒီတစ်ပတ်မှာတော့မန္တလေးတိုင်းတရားလွှတ်တော်မှာဒေါက်တာဆန်းစုကြည်ပေါ်အာဂရီလိုက်စားမှုနဲ့ဆွဲဆိုထားတဲ့အမှု၄မှုကိုလည်းတောက်ကြနေကစတင်စစ်ဆေးခဲ့ပါတယ်။ဒီမှုတွေဟာနောက်ထပ်ထပ်တိုးတာတွေမဟုတ်ပဲပြီးခဲ့တဲ့လတွေကလေးကဆွဲဆူထားတဲ့အမှုတွေဖြစ်တယ်လို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်နေဦးခမောင်စောက VOA ကိုပြောပါတယ်
။ဟိုလေးမှုကမန္တလေးတိုင်းပြည်အန္တပါလားမှာသိစီပိုင်းဝေးပြီးာမန္တလေးတိုင်းပြည်အန္တတော်အချက်မှာအဲ့ဒီလေးမှုကဒီကြတယ်မန္တလေးတိုင်းပြည်အန္တတော်အန္တရောသက်ကွန်နေရည်ညာမြေကြီးတော်မှာပဲရုံတာချိန်ပါတယ်
就
还有讲啊，还几类目的呢？早上是以跟大家能不能做下，都比较偏能不能？哎呀，那个那不打卡，这多万里面，人多啊，蛮多人离开。
ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကအာဂရီလိုက်စားမှု၅မှုပါဝင်စုစုပေါင်းအမှု၁၁မှုနဲ့တရားစွဲထားတာပါ။ဒါပေမဲ့အခုလောလောဆယ်မှာတော့ဒီအမှုတွေနဲ့ပတ်သက်ပြီးရဲကအမှုဖွင့်ထားတာကိုတရားရုံးမှာစစ်ဆေးတဲ့အစ်စ်မှာပဲရှိနေသေးပြီးတမှုမှစွဲချက်မတင်ရသေးဘူးလို့တရားလွှတ်တော်ရှင်းနေဦးခမောင်စောကပြောပါတယ
်။အမှုမှမတင်ရဘူး။အမှုတွေကကရာဇမှုရဲ့ထုံးကငါသေးလို့ဒီအမှုတင်ပြီးရှင်းရနေကြတော့မှလို့ဟာလို့တော့ရဲစွဲချက်နေပေါ့နော်။ဒီအရုပ်ကိုတင်တယ်ဟမ်ဒီတရားဥပဒေအမှုကိုလက်ခံပြီးရင်တည်လူနဲ့လူပြတ်တဲ့တွေကိုဆက်တယ်ဗျာအဲဒီလူနဲ့လူပြတ်တဲ့တွေဖြစ်ပြီးရဲ့အဲဒါကိုကိုယ်သွားတဲ့အခါတော့မျိုးရုံးကနေပြီးတော့မှဟို ာချက်တဲ့လုံလောက်ပြီးလို့ထင်တဲ့အခါအဲဆွဲချက်ချက်ရဲရဲနောက်ပဲပြီးရတယ်ခင်ဗျာအပြေးပြီးတော့မှဆွဲချက်တွေဆွဲချက်တွေပြီးတဲ့အခါကျမှဆွဲချက်တွေလည်းဆိုရင်အပြစ်မရှိဘူးလို့ကျွန်တော်မြင်ဆိုရကြတယ်ဆွဲခံရပြီးတော့တက်ပြီးပြားတယ်ပြီးတော့မှအပြစ်ကအမင်းချတယ်အဲ့တော့အခုကဆွဲချက်ချက်ရဲရဲတပုပေးပြီးပါပြီဒါပေမဲ့အမင်းချလို့ပါဘူးဒီကနေ့ရုပ်ရှင်မှာဒါရငါခကူကြီးပေါ့ဗျာအဲ့ဒီအမှုအတွက်ဆွေရက်တင်နေမတင်ဘူး argument as to charge ကိုခေါ်တော့ကြောင်းလည်းရပြီးပါလေဒါမဲ့ဒီမှာဒီမှာဆွေရက်အမေချပါမယ်ယုံပါဆွေရက်ပြန်လာပြန်လာမှုဖွင့်နေဆိုတာကရက်ကမှာဖွင့်ပါဗျာရက်ကမှာအမှုဖွင့်ပြီးတော့အမှုက FIR ဖွင့်ဖွင့်လို့ဒီ asset facing ကြီးကိုကိုတင်တော့ဒီအိမ်မှာအဲ့ဒီအမှုလက်ခံတာလားလက်ခံစစ်
ရန်ကုန်တိုင်းတရားလွတ်တော်နဲ့မန္တလေးတိုင်းတရားလွတ်တော်တွေမှာဆွဲထားတဲ့အမှုတွေကိုလည်းနေပြီးတော့မှပဲစစ်သွားမှာဖြစ်တဲ့အတွက်စစ်ကောင်စီဟာဒေါအောင်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေအလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့ပြင်ဆင်ထားပုံရတယ်လို့မြင်ရပါတယ်။အခုလိုအမှုတွေအလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့လုပ်နေပေမဲ့လည်းမူလကအမှုအခြေအနေတွေအပြင်နှစ်လကြာတရားရုံးစစ်ဆေးမှုတွေကိုရန်နာထားခဲ့တာတွေကြောင့်ရုပ်ရှင်နယ်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တရားရုံးတွေဘက်ကမျှော်မှန်းထားသလိုမျိုးရပ်ပေါင်း180အတွင်းပြီးသီးနိုင်ကြီးကတော့ပို့ပြီးတော့နည်းလာတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုတစ်ခါတော့ရာသီဥတုပြောင်းလဲမှုနဲ့သဘောပတ်ဝန်းကျင်ဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ် Coast versus Climate ကမ်းရိုးတန်းများနဲ့ရာသီဥတုပြောင်းလဲမှုတတိယပိုင်းမှာတော့ဥရုရာသီပြောင်းလဲမှုအကျိုးဆက်အဖြစ်ကမ္ဘာရေမျက်နှာပြင်မြင့်တက်လာတာကိုခံရတဲ့နေပြည်သူတွေဘလို့ရင်ဆိုင်အန်တုနေကြသလဲဆိုတာကိုတင်ပြသွားပါမယ်။အဲ့ဒီနီလန်းနေတဲမှာရေမွေးနိုင်အောင်အိမ်တွေကိုမြင့်လိုက်တာရေတက်လာတာကိုစောင့်ကြည့်သတိပေးမဲ့စင်ဆာတွေအသုံးပြုတာနဲ့ရေကာတိုင်းတွေစောက်ပြီးကာကွယ်ဖို့ကြိုးပမ်းနေကြတာတွေပါဝင်ပါတယ်။ရေမျက်နှာပြင်မြင့်တက်မှုအဆိုးဆုံးအနီအောင်အဆင့်ဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့ဒေသတွေမှာတော့နောက်ထပ်နီလန်းသစ်တွေအသုံးပြုနေကြတာပါ။Veronica Iglesias ရဲ့သတင်းလောကိုနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအရှေ့ဘက်ပိုင်း Virginia ပြည်နယ် Norfolk မြို့ဟာနိုင်ငံတွင်းရေမြင့်တက်လာတဲ့ဒဏ်ကိုဒုတိယအဆိုးဆုံးရင်ဆိုင်နေရတဲ့မြို့ဖြစ်ပါတယ်။ဒီရေတွေမြင့်တက်လာတာကိုကန်ယူရန်တခြားအထင်ရှားတွေ့မြင်နိုင်ပါတယ်။ဒီဖြစ်ရအားလုံးဟာလူသားတွေရဲ့လိုရကြောင်ပေါ်ပေါက်လာတာပါ။အခုတွေ့မြင်နေရတဲ့ရေငန်တွေမှာပေါက်လက်ရှိတဲ့မြက်တွေဟာဒီရေတွေနဲ့အတူရောက်လာပုံရပါတယ်။မြက်ခင်စိမ်းတွေနေရာမှာရေငန်တွေမှာပေါက်တဲ့မြက်ပင်တွေကအစာထိုးနေရာယူနေကြပါပြီ။မကြာခဏမိုးရွာသွန်းပြီးတော့မိုးသည်ထန်တဲ့အတွက်ရေကြီးရေရှမ်းမှုတွေလည်းအဖြစ်များလာပါတယ်။ဒါကြောင့်လဲနီနာအော်လနာဒိုလိုဒေသခံတွေကရေမဝင်နိုင်အောင်အိမ်တွေကိုမြှင့်ဖို့ပြည်ထောင်စုအစိုးရစီကအကူအညီတွေရဖို့လိုလားနေပါတယ်။
We have gotten a quote from a contractor that it's going to cost around $450,000.
အိမ်ကိုမြှင့်ဖို့အတွက်ဒေါ်လာ4သိန်းခွဲလောက်ကျမယ်လို့ contractor တွေကပြောပါတယ်။နောက်ပြီးအဲ့ဒီလိုလုံနေတဲ့အချိန်တခြားမှာ၈လလောက်သွားနေရမှာလေအဲ့ဒီအချိန်မှာအိမ်ကျွေးရလဲဆက်ရအောင်မယ်နောက်ပြီးတော့အိမ်ငှားကားကလည်းရှိသေးတယ်ရှင့
်ဒါကအိမ်ထောင်စုတစ်ခုအတွက်ကုန်ကျစရိတ်ပဲရှိပါသေးတယ်ဥရူရာသီပြောင်းလဲမှုကြောင့်ထိခိုက်ပျက်စီးရတာတွေကိုပြင်ဆင်နိုင်ဖို့သမ္မတဂျိုးဘိုင်ဒန်ကဒေါ်လာသန်500အထိသုံးစွဲဖို့အောက်ကုလမှာအတည်ပြုပေးခဲ့တာပါဒါကတော့ဘ ഹു အစိုးရအရေးပုံစီမံခန့်ခွဲရေးဌာနစီမံမှာအရင်တုန်းကမတုံ့ခဲ့ဘူးတဲ့ဗနာငွေပမာဏလည်းဖြစ်ပါတယ
်။ There's really large investments by FEMA and Army Corps.
ဒါဟာအမေရိကန်ကမ်းရိုးတန်းတစ်လျှောက်အခြေခံအဆောက်အုံပြုပြင်ရေး FEMA နဲ့ Army Corps ကသုံးမဲ့အတော့ကိုများတဲ့ပမာဏပါ။နောက်ပြီး Federal Highway American အဝေးပြေးလမ်းများစီမံခန့်ခွဲရေးဌာနလိုအုပ်စုတွေကလည်းအနာဂတ်မှာလမ်းတံတားတွေသူ့အလိုလိုဘလို့ကာကွယ်မလဲဆိုတာကိုကြံစလာစေပါတယ်။
ကမ္ဘာရေမျက်နှာပြင်မြင့်တက်လာတာကိုအမေရိကန်သနိုင်ငံနဲ့မဟုတ်ပဲတစ်ကမ္ဘာလုံးရင်ဆိုင်နေရတာဖြစ်ပါတယ
် Southeast Asia particularly is another hotspot
ပြည်နယ်မြင့်တက်လာတဲ့အခြေအနေနဲ့အပြစ်ထိုင်ရင်ဆိုင်နေရတဲ့နောက်ထပ်ဒေသကတော့အရှိတောင်အာရှပါပြည်နယ်ရေစီးချောင်းတွေပြောင်းတာရေခဲလွှာတွေအေးပြောလာတာနဲ့လူတွေရဲ့လောက်ရက်တွေကြောင့်မြေပြိုမှုတွေကိုတစ်ပေါင်းနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ဒီနှစ်နွေရာသီကာလမှာဥရောပတိုင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကသမိုင်းမှာမကြုံခုခဲ့တဲ့ရေကြီးရှမ်းမှုနဲ့လည်းအကြီးကျယ်ရင်ဆိုင်ခဲ့ရတာပါသိပ္ပံပညာရှင်တွေကတော့ဥတုရာသီပြောင်းလဲဖော်ပြမှုကြောင့်ဖြစ်ရတာလို့ပြောကြပါတယ်။ Virginia ရေကြောင်သိပ္ပံနဲ့ Norfolk မြို့တာဝန်ရှိသူတွေပူးပေါင်းပြီးတော့ရေတက်လာရင်ပြည်သူတွေကိုအသိပေးမယ်ဆန်ဆာပေါင်း50ကျော်ကိုတပ်ဆင်အုံပြု
နေပါတယ်။ They measure it above the water surface on bridges usually over waterways. This
ဒါအောက်ကရေမျက်နှာပြင်အထက်လေးမှာစင်ဆာတွေတက်ထားပါတယ်။အဲဒီက data အချက်အလက်တွေကိုပို့ပေးတဲ့နေရာမှာလဲကုန်ကျစရိတ်တက်တာအောင် satellite ဂြိုဟ်တုကိုမသုံးဘဲ broadband mobile phone data ကိုပဲအသုံးပြုထားပါတယ်။
မြို့တော်ဝန်ရှိသူတွေကလည်းရေနှုတ်မြောင်စနစ်ကိုအစဉ်မြင့်တင်ထားပြီးတော့ရေဆုပ်ပိုက်အကြီးစားတွေတပ်ဆင်ထားသလိုမြို့ရဲကရေကာတိုင်းတွေကိုလည်း တန်တွေ concrete တွေတုံးပြီးတော့ပြင်ဆင်ဆောက်လုပ်ထားပါတယ် သမိုင်းဝင်နေရာတွေကိုတော့ ဒေါ်လာ112သန်းသုံးဆွဲပြီးတဘာဝဘေးအန္တရာယ်ကနေကာကွယ်ထားပါတယ် hurricane မုန်တိုင်းတွေကြောင့်ရေကြီးရေလျှံတတ်တဲ့နေရာတွေမှာလည်းအိမ်ချမ်းမြေဆီတွေထိုးကျကုန်ပါတယ် ဥရူရာသီပြောင်းလဲမှုတွေတစ်နှစ်တစ်ခြားပြင်းထန်ဆိုးဝါးလွန်လာတာကြောင့်အစစ်မြေနေပညာတွေ concrete အကာအရံတွေတုံးပြီးတော့ကာကွယ်နေကြပေမဲ့လို့လုံလောက်မဲ့ပုံမရှိပါဘူး ကန်ယူရန်တွေမှာရစ်တက်လာတဲ့အတွက်အဲ့ဒီကလူတွေအမြင်ပိုင်းကိုပြောင်းရမယ့်အချိန်နှစ်ကလာသလိုမြေနိုင်ပိုင်းနဲ့ပြည်သူတချို့ကတော့ဒီတန်ကလွှတ်နိုင်ချက်မှမဟုတ်ဘူးလို့လည်းသုံးသပ်တာတွေရှိပါတယ်။ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာလည်းအခြားဥတုရာသီပြောင်းလဲမှုဒဏ်တွေနဲ့အတူနှစ်ပေါင်းတရာမှာတစ်ခါသာဖြစ်တတ်တဲ့ပင်လယ်ရေမြင့်တက်မှုမျိုးခက်ဆစ်စိတ်တွေ့လာနေရပြီလို့သတိပေးထားပါတယ်။ CNN ပါတဲ့တိုင်းမီတွေကအဲ့ဒီတန်ကိုပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုပေမဲ့ဒီအန္တရာယ်လက်ကဘယ်သူမှမလွတ်ဘူးလို့လည်းထောက်ပြထားပါတယ်။
It's not like the rich countries can escape this problem.
ချမ်းသာတဲ့တိုင်းပြည်ကဒီဘေးနဲ့မကြုံရဘူးဆိုတဲ့သဘောမဟုတ်ပါဘူး။သူတို့မှာတိုင်းပြည်စောက်ပြီးတော့ကာကွယ်နိုင်တဲ့အင်အားရှိတာကြောင့်မလို့ချက်ချင်းလက်ငင်းရင်ဆိုင်ရသေးတဲ့သဘောပါ။ဥရုယာသီပြောင်းလဲမှုကြောင့်လက်ရှိသေဆုံးနေရတဲ့သူတွေကိုအကာအကွယ်ပေးနိုင်မယ့်အစီအမံမျိုးလုပ်ဖို့လိုပါတယ်။တစ်ဖက်မှာလည်းဖန်လုံရင်တန်းငွေထုတ်လုပ်မှုအတက်နိုင်ဆုံးလျှော့ချရေးတပိုင်းန
ထုတ်လုပ်မှုတပွဲလောက်လျှော့ချဖို့လက်တလောကတိပြုထားပါတယ်။နိုဝင်ဘာလကျရင်တော့ဗြိတိန်နိုင်ငံစကော့လန်နယ်ကဂလက်စကိုမြို့မှာဥတုရာသီဆိုင်ရာညှိလာခံကျင်းပမှာဖြစ်ပြီးဥတုရာသီပြောင်းလဲဖောက်ပြန်မှုအရေးထပ်ပြီးတော့အပြေရှားကြရအောင်ပါပါ။ဒါပေမဲ့လည်းကမ္ဘာတဝန်းကကန်ယူရန်နေပြည်သူတွေမှာတော့ရေမြင့်တက်မှုတန်းကိုလက်ရှိရင်ဆိုင်နေကြပြီဖြစ်ပါတယ်။
နန်းလောင်ပြောပြသွားတာပါအခုတခါတော့ရုရှားနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်ရုရှားနိုင်ငံကလွတ်တော်ရွေးကောက်ပွဲတွေကိုကျင်းပတဲ့နေရာမှာအတိုက်ခံတွေကိုဖိနှိပ်ထားပြီးတော့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပေးဘူးလို့အစိုးရကဝန်ထမ်းတွေကပြစ်တင်ပြောဆိုလိုက်ပါတယ်အာဏာပိုင်တွေကဒီမိုကရေစီကိုလုံးဝကိမှုဆိုင်တော့ပဲသတင်းမီဒီယာပါဝင်အစိုးရကဝေဖန်သူမှန်သမျှကိုဖိနှိပ်နေတယ်လို့လည်းပြောပါတယ်ရိုက်တာသတင်းဆောင်ဝါကိုအခြေခံပြီးတော့မအေးသနာကြောင့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
Uважаемые избиратели, от имени ЦИК России приветствуем вас на выборах в депутаты. 2022 ခုနှစ်စက်တင်ဘာလမှာကျင်းပတဲ့ရုရှားနိုင်ငံကရွေးကောက်ပွဲဟာအာဏာရညညသောရုရှားပါတီနဲ့သမ္မတဗလာဒီမီယာပူတင်ကိုဝေဖန်သူတွေအားလုံးကိုပုံစံမျိုးစုံနဲ့ဖိနှိပ်ပြီးတော့မှကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်လို့ရုရှားအစိုးရကဝေဖန်သူတွေကရိုက်တာကိုပြောသွားပါတယ်သူတို့ပြောရဆိုရင်သတင်းဌာနတွေတရားရုံးတွေတက္ကသိုလ်တွေနဲ့နိုင်ငံရေးသမားတွေကိုအကြီးအကျယ်ဖိနှိပ်မှုတွေလုပ်တယ်လို့ဆိုပါတယ်
Меня зовут Тихон Зитко. Я главный редактор телеканала Дождь.
ကျွန်တော်က Тихон Зитко ပါ။ကျွန်တော်က Russia ရုပ်တိုင်လိုင်း TV Rain ကအေရာချုပ်ပါ။2021 August 20မှာပဲ TV Rain ကိုနိုင်ငံခြားထောက်လိုင်းရဲ့အဖွဲ့အဖြစ်နဲ့သတ်မှတ်လိုက်ပါတယ်
။ Russia က TV Rain ဆိုတဲ့ရုပ်တိုင်လိုင်းကိုနိုင်ငံခြားထောက်လိုင်းရဲ့အဖွဲ့ဖြစ်တယ်လို့တရားရေးဌာနကကြေညာခဲ့ပါတယ်။ Russia မှာကပြည်ပကငွေကြေးအထောက်ပံ့ရထားပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေမှာပါတယ်ဆိုတဲ့အဖွဲ့အစည်းတွေဟာနိုင်ငံသားထောက်လန့်ရေးအဖွဲ့ဖြစ်တယ်လို့အာဏာပိုင်တွေကနာမည်တက်တာပါ။အဲဒီအကျိုးဆက်ကတော့ရုရှားသတင်းဌာနတော်တော်များများနိုင်ငံသားထောက်လန့်ရေးဖြစ်နေတဲ့စိတ်တက်ခံရပြီးတော့ပိတ်သွားကြရပါတယ်
။ Новая концепция, если прежде российские власти делали вид, что здесь есть демократическое государство, есть
какая-то идея тенли. ဒီနောက်မှာဆိုရင်တော့ရုရှားဆိုရကကျွန်တော်တိုင်းပြည်ကဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံပုံစံမျိုးပြောတယ်။တချို့လူငန်းစီတွေကတော့ဒီမိုကရေစီပုံစံကိုတူပြီးတော့လှုပ်တာတွေရှိပါတယ်။အခုတော့လူသမားကသူတို့ပြောသမားပါပဲဒီမိုကရေစီဘာတွေလဲဟန်ဆောင်အောင်လုပ်နေတော့ပါဘူ
းတာနီဆမ်ယန်နရစ်ကိုဗနနိုအနာဖတိုဂျီစတီပီနရစ်ကိုဗနဗကတိုရီရစ်ကိုဗနဇနီမတ်စ်အပ်ရှိ
စီလုံငန်းကအနည်းငယ်များတာတော့တန်ပြရှိစီရမလို့ပါဘူးဒါပေမဲ့လည်းဒီအနည်းငယ်များတယ်ဆိုတာကလည်းလူလူနဲ့ဆိုင်တဲ့အစပြုလှုပ်ဆောင်မှုတွေဒုက္ခရကိစ္စရပ်တွေအစိုးရနဲ့မပတ်သက်တဲ့အသီးခြားနိုင်ငံတို့ရှာမှုတွေလုပ်လို့ရှိရင်အနည်းငယ်များသလောက်အတိုင်းတာပါပဲဒီဘုရားပြောရင်တော့ဗျာကံမကောင်းအကြောင်းမလားလို့ဒီ21ရာစုရုရှားမှာနေရတာကလုံခြုံမှုမရှိတာပ
ါ TV Rain Editor ချုပ် Tikon Sikwa Writer သတင်းဌာနကိုပြောသွားတာပါအဲ့လိုတွေလုတ်ခံရပါမယ်လေ TV Rain ကတော့ပိတ်ဖို့အစီအစဉ်မရှိဘဲနဲ့လုတ်ဆရာရှိတာဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ
် планировать план Б, когда твой оппонент играет без
ကိုရန်သူကဘာစီမမရှိဘဲနဲ့လုတ်နေမှာတော့ plan B ဆိုပြီးတော့နောက်တလန်းကိုစဉ်းစားစရာမရှိပါဘူးTV Rain ကိုပြပအဖွဲ့စည်းအနေနဲ့တန်ဖတ်လိုက်တာကဘာစီမမရှိပဲလုပ်လိုက်တာပါလုပ်ချင်တာလုပ်မယ်ဆိုတဲ့သဘောပါဒီအတွက်ဘာမှကြိုတင်ပြင်ဆင်ထားလို့လည်းမရပါဘူးဒီတော့ကျွန်တော်တို့ဘက်ကအလုပ်တေချာလုပ်ဖို့ပဲပြင်ဆင်ထားတယ်ကျွန်တော်တို့ပြည်သက်ကိုအလုပ်နဲ့ပြီးဆက်ရမယ်တစ်ဖက်ကကျွန်တော်တို့ကိုဘာလုပ်လာမလဲဆိုတာကတော့ကြိုတွေးမနေတော့ပါဘူး
2022ခုနှစ်ဧပြီလမှာတော့ရုရှားရဲတပ်ဖွဲ့ကမော်စကိုမှာရှိတဲ့ဒေါက်ဆာကျောင်းသားမီဒီယာရုံးငန်းတွေကိုဝင်စီးခဲ့ပြီးတော့အဲဒီရာလေးယောက်ကိုတရားစွဲခဲ့ပါတယ်။အသက်မပြည့်သေးတဲ့သူတွေကိုဆန္ဒပြဖို့သွေးရုံးလှုံ့ဆော်မှုနဲ့ဖမ်းဆီးတရားစွဲတာဖြစ်ပါတယ
်။ Меня зовут Татьяна Колобакина, я редактор студенческого журнала Докса
и я студент Татьяна Колобакина ပါ။ကျွန်မကကျောင်းသားမဂ္ဂဇင်း DOX ရဲ့ editor ပါ။မော်စကိုကစီးပွားရေးအဆင့်မြင့်ပညာကျောင်းတက္ကသိုလ်မှာသတင်းပညာရဲ့စတုတ္ထနှစ်ကျောင်းသူပ
ါဒေါက်ဆာမီဒီယာကတော့စီးပွားရေးအဆင့်မြင့်ပညာကျောင်းသားဟောင်းနေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရုရှားတိုက်ခံခေါင်းဆောင်အလက်ဆီနီဗနီကိုဖမ်းဆီးပြီးတဲ့နောက်လူငယ်တွေစပြီးတော့ဆန္ဒပြကြတော့အာဏာပိုင်တွေစိုးရိမ်တာတွေ့ရပါတယ
် Мы всё-таки можем быть опасны для власти, если уж говорить в таких формулировках, потому что мы молодые энергичные, ну то есть как вот в ролике говорила.
Тарего заголовки ဖြစ် جماعه တို့ပြောမယ်ဆိုရင်အာနာပိုင်တွေ جماعه တို့ကိုကြောက်တာပေါ့ جماعه တို့ကငဲတယ်အားလဲရှိရတယ်ဆိုတော့လေပြခံထားတဲ့ جماعه တို့ရဲ့ DOX ရဲ့ဗီဒီယိုမှာပြောထားသလိုလေ جماعه တို့ကလူငယ်တွေပါ جماعه တို့ကျင်းတယ်ပေါ့နိုင်မှာပါဆိုတာမျိုးပေါ့အခုလောလောဆယ်အားလုံးနဲ့အရန်ပြင်ပနေကြတဲ့အချိန်မှာဆက်ပြီးတော့မရတန်းတိုက်နေမဲ့လူငယ်မျိုးဆက်တွေရှိပါတယ်ဒါကအိုင်နာပိုင်တွေအတွက်အနေအကြီးရအမှန်ပ
ါဒေါက်ဆာအက်ဒီတာတယောက်ဖြစ်တဲ့တက်တီယာနာကိုလိုဘာကီနာရိုက်တာသတင်းဌာနကိုပြောသွားတာပါသူတို့ရဲ့အမှုကိုကြည့်မယ်ဆိုရင်လူငယ်တွေကိုအာနာပိုင်တွေကကြောက်ကြတယ်ဆိုတာတွေ့ရတယ်လို့ဆိုပါတယ်ရာဇဝဲမှုရှင်နေမာရီယာအစ်စမွန်ကတော့ရုရှားအာနာပိုင်တွေကကိုရိုနာဗိုင်းရပ်စ်ကိုအသုံးချပြီးတော့အတိုက်အခံတွေကိုနှုတ်ပိတ်ဖို့လှုပ်လာတယ်လို့ပြောပါတယ
် My name is Maria Ismont.
ကျမနာမည်ကမာရီယာအစ်စမွန်ပါကျမကမော်စကိုကရာဇဝတ်မှုရှင်းနေပ
ါ
ဖြစ်နေတာကကျမတို့ရုရှားမှာမျှတတဲ့တရားခွင်တွေဆိုတာမရှိတာကြပါပြီတရားစီရင်ရေးစနစ်ကြီးပျက်စီးနေပြီလို့အခုမှပြောရတာလည်းမမှန်ပါဘူးဒါကဟိုးနှစ်အတော်ကြာကလေးကဖြစ်နေတာပါ
вот нынешняя оно характеризуется я бы сказал использованием вот эту угрозы коронавируса
အခုကလာရပြောရမယ်ဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုလက်နက်သစ်လို့အသုံးပြုပြီးဖိနှိပ်မှုတွေလုပ်နေရပါပဲ
2020ဆောင်းရာသီနဲ့2021ရွေးဦးပေါက်မှာရုရှားကအကြီးကျယ်ဆန္ဒပြပွဲတွေမှာပါဝင်လို့အတိုက်အခံခေါင်းဆောင်တော်တော်များများကိုရာဇဝတ်မှုတွေတက်ပြီးတော့အမှုဖွင့်ခဲ့ပါတယ်။အဲဒီလိုလုပ်တာကို sanitary case တန်ရှင်းရေးလုပ်တာလို့နောက်မှနာမည်ပေးထားကြပြီးတော့ coronavirus ကူးစက်ကပ်ရေးကာလလူတွေအမြောက်များစုဝေးစေတဲ့ဆန္ဒပြပွဲတွေခေါ်ယူခြင်းအပြင်အများပြည်သူရဲ့ကျန်းမာရေးကိုထိခိုက်အောင်လုပ်တယ်ဆိုပြီးတော့အမှုစင်တာဖြစ်ပါတယ်
။ Политика российская происходит через уголовные дела.
ရုရှားနိုင်ငံရေးကရာဇဝတ်မှုတွေကတဆင့်သွားနေတာပါ။ရာထူးကနှုတ်ထွက်တာတွေ၊ခန့်အပ်တာတွေ၊တိုက်တာချမ်းမြေပိုင်ဆိုင်မှု
Amerikan Pirang Su.
Уважаемые избиратели, от имени ЦИК России приветствуем вас на
Russia လတ်တော်ရွေးကောက်ပွဲမှာအတိုက်ခံတွေကိုဖိနှိပ်နေတာနဲ့ပတ်သက်ပြီးတော့မရေးသနာချောပြောပြသွားတာဖြစ်ပါတယ်။ VOA ကနေဂျာတာဝရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့ကျွန်တော်တို့ VOA မြန်မာဘိုင်းကနေအစီအစဉ်ဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ကျွန်တော်တို့အခုစပိုင်းဆိုင်ရာအခက်အခဲတချို့ရှိတဲ့အတွက်အဲ့တော့လည်းအနုညွတ်ထောက်မှန်ပါတယ်သောရရှင်နေနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် burmese@viewnews.com ကိုဆက်သွယ်စာရေးနိုင်ပါတယ် view ကနေမြန်မာဘာသာစီစဉ်တွေကိုည10နာရီထိလိုင်းတိုမီတာ31 32နဲ့51တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြခင်ဒုတိယပိုင်းမှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီခါမှာတော့ဒုအတန်းအစီအစဉ်စနေညသကပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ် VOA ကနေညနေပိုင်းစီစဉ်တွေကိုလည်းဆက်ပြီးတော့ည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ်စီဇန်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့စနေညတိုင်းတင်ဆက်ပေးနေကြဒုတန်စီဇန်နဲ့စနေညသကပိုင်းစီဇန်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်ရေးအခြေအနေကိုစူးစီးတင်ဆက်ပေးနေတဲ့ဒုတန်စီဇန်ကိုနားဆင်ရမှာဖြစ်ပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စံ Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Heron Terror ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအတွင်းကတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာစစ်တပ်ကဒေသခံတွေကိုလူသားတိုင်းအဖြစ်အသုံးချနေတဲ့အခြေအနေတွေပေါ်ဒုအတန်ကစုံစမ်းရေးသားထားပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းထောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။နိုင်ငံတော်၏ဥပဒေပြုရေး၊အုပ်ချုပ်ရေးနှင့်တရားစီရင်ရေးအာဏာတို့အားတမတော်ကာကွယ်ရေးအစည်းအဝေးထံသို့လွှဲအပ်တာဝန်ပေးလိုက်သည
်စစ်ကောင်စီရဲ့တရားမဝင်အာဏာသိမ်းကာလဟာ၈လအတွင်းသို့ရောက်ရှိလာပါပြီအဲ့ဒီကာလအတွင်းမြို့နယ်အသီးသီးကခုခံစစ်တွေကိုရင်ဆိုင်တဲ့နေရာမှာစစ်ကောင်စီကဒေသခံတွေကိုတစားကန်လူသားတိုင်းအဖြစ်အသုံးပြုရဲဆိုတဲ့သတင်းတင်ပြချက်တွေကိုလည်းတွေ့ရပါတယ်စကိုင်းတိုင်းအတွင်းကဒေသခံတချို့ရဲ့ပြောပြချက်အရစစ်သားတွေဟာအာနာရှင်တော်လန်ရေးအဖွဲ့တွေရဲ့တိုက်ခိုက်တာမခံရအောင်ဒေသခံတွေကိုအကာအကွယ်ယူပြီးစစ်ကြောင်းချီတက်ကြရဲလို့သိရပါတယ
်သူတို့ပသားတာဟာ၈ရက်၈လ2021မှာပေါ့ပသားပြီဆိုတော့ကိုယ်တွေမှာအများကြီးပဲသောကရောက်လာတယ်ပသားပြီလို့လည်းပြောလိုက်ရောရင်ထဲမှာမိသားစုဝင်တယောက်အနေနဲ့ခံစားရတာဘလို့မှဖုံမပြနိုင
်စကိုင်းတိုင်းအတွင်းကဖန်စီခံရသူတဦးရဲ့မိသားစုဝင်တယောက်ကပြောပြခဲ့ရပါသူမတို့ရွာကိုစစ်တပ်ဝင်လာလို့ရွာသူရွာသားတချို့ဟာဖုန်ကြီးကြောင်တွေသွားရောက်ပုံနေချိန်မှာအကုန်လုံးဖန်စီခံခဲ့ရပါတယ်အဲ့ဒီနောက်မှာတော့အဖမ်းခံရတဲ့အမျိုးသမီးတွေကိုပြန်လွှတ်ပေးခဲ့ပြီးရွာသားတချို့ကိုခေါ်ဆောင်သွားခဲ့ပါတယ်စစ်သားတွေကသူတို့ကိုကြိုးကြုတ်ခေါ်သွားပြီးစစ်ကြောင်ရဲ့အလဲကနေလျှောက်ဖို့ဖိအားပေးခိုင်းစေခံခဲ့ရပါတယ်သူမရဲ့မိသားစုဝင်တဦးအပါအဝင်အဖမ်းခံရတဲ့အမျိုးသားအလုံးဟာစစ်ကြောင်းသွားတဲ့တခြားမှာအဲ့ဒီတပ်ဖွဲ့အတွက်လူသားတိုင်းအလုတ်ခံခဲ့ရတယ်လို့ယုံကြည်ပါတယ
်
သူ
တ
ို့ကလမ်းတစ်လျှောက်လုံးကတော့ဘာမှအခက်အခဲမရှိဘူးရဲ့ကျမတို့ကတော့စိတ်ပူတာပေါ့နော်အတန်ကြားနေရတာကလေးတွေကိုဗလုလိုက်ပြီးညာလုလိုက်ပြီးကလေးတွေကိုကျွတ်ထုတ်လိုက်တာတဲ့ဘာလဲဆိုတော့အများကြီးပဲကောလာဟလတည်နေထွက်တယ်လေဒါပေမဲ့သူတို့ကဘာမှမဖြစ်ဘူးအေးဆေးပဲသူတို့ကိုခေါ်သွားတယ်။တရားဝင်ပြီဆိုရင်သူတို့အတွက်လုံခြုံတဲ့တနည်းအားကိုထားထားပြီးဆိုပြီးမှသူတို့ကရည်ရဲမှမှွေစရာရှိရတယ်မှွေတယ်တဲ့။ဖန်သွားတော့ရိုက်တာနှက်တာရှိရဲ။လမ်းတစ်လျှောက်လုံးရိုက်တာနှက်တာတော့မရှိဘူး။သူတို့စားတယ်လို့စားရတယ်။သူတို့နေတယ်လို့နေရတယ်လို့တော့ပြောတယ်
။လူသားတိုင်းအဖြစ်ဖန်ဆီးခံရသူတချို့မှာအသက်14နှစ်ကနေ30နှစ်အထိပါဝင်ပါတယ်။စစ်ကောင်စီတပ်ကတလနီးပါးသူတို့ကိုအတုံးချပြီးရဲ့နောက်မှာတော့ကံကောင်းထောက်မစွာနဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒေသခံတဦးရဲ့ပြောပြချက်အရဖမ်းခံရတဲ့တဲမှာအသက်14နှစ်အရွယ်ဖုန်ကြီးကျောင်းသားနဲ့အသက်19နှစ်အရွယ်မတန်ဆွမ်းသူတယောက်လည်းပါတယ်လို့ဆိုပါတယ်။တည်င်းမှတ်တမ်းတွေအရလူသားတိုင်းအဖြစ်အသုံးပြုမှုတွေကိုစစ်ကောင်စီနဲ့ဒေသခံ PDF တို့အကြားတိုက်ပွဲအဖြစ်များတဲ့နေရာတွေမှာအသုံးပြုနေပြီးစကိုင်းတိုင်းဒေသကြီးကကြေးရွာတွေချင်းပြည်နယ်၊ကယားပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာအသုံးပြုနေကြတယ်လို့သိရပါတယ်။အာနာရှင်တော်လန်ရဲ့ပြည်သူ့တပ်မတော် GRPA ရဲ့အဆိုအရမန္တလေးတိုင်းမြင်းချံမြို့နယ်တလုံးမြို့မှာမေလ17နဲ့12ရက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်တပ်ကဒေသခံလူသားတိုင်းတွေကိုစတင်အသုံးပြုခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေမှာစစ်ကောင်စီဟာအမျိုးသမီးနဲ့ကလေးတွေအပါအဝင်အပြင်းမဲ့ပြည်သူရာနဲ့ချီကိုဖမ်းဆီးပြီးလူသားတိုင်းပြုလုပ်ခဲ့တယ်လို့ GRPA ကထုတ်ပြန်ပါတယ်။အသက်နှစ်နှစ်ခွဲအရွယ်ကလေးအပါအဝင်အပြင်းမဲ့ပြည်သူတွေကိုဖမ်းဆီးပြီးတိုက်ပွဲအတွင်းလူသားတိုင်းပြုလုပ်ခဲ့တဲ့လူမဆန်တဲ့လုပ်ရကြောင့်ခံစစ်ကနေဆုတ်ခဲ့ရတယ်လို့ GRPA ကအဲ့ဒီအချိန်တုန်းကပြောဆိုခဲ့ပါတယ်။ အဲ့ဒီနောက်မှာတော့ချင်းပြည်နယ်မင်းတပ်မျိုးကြားပြည်နယ်ဖေခုံမျိုးနယ်တို့မှာလည်းစစ်ကောင်စီကအလားတူလုပ်ရက်တွေချက်လုပ်ခဲ့တယ်လို့ဆွဆွဲပြောဆိုချက်တွေရှိပါတယ်။ကဏီမျိုးနယ်အတွင်းမှာဒီနေ့အထိစစ်ကောင်စီရဲ့တပ်ဖြတ်ခံရသူတွေထဲမှာ PDF အဖွဲ့ဝင်တွေအပါအဝင်82ဦးလောက်ရှိနေပြီး30လောက်ဟာလူသားရင်းဖြစ်ခေါ်ဆောင်ပြီးတော့မှတပ်ဖြတ်ခံရတာဖြစ်တယ်လို့ကဏီဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့စီကသိရပါဗျ။ဒေသခံကဏီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးနဲ့ဒုတန်ကစကားပြောခွင့်ရခဲ့ပါဗျ
။လူသားရင်းလုံးတယ်ဆိုတဲ့နေရာမှာတော့ဒါနိုင်ငံတကာဥပဒေတွေနဲ့လုံးဝမညီညွတ်ဘူးလေ။ဒါပြည်သူပြည်သားတွေကိုဒီလိုလူသားရင်းလုပ်ပြီးတော့မှခေါ်သွားတယ်။ကော်ပိုရိတ်နောက်တိုင်းကျွန်တော်တို့ကဏီနယ်အတွင်းမှာရသွားပြင်တပ်ဖြစ်တယ်ပေါ့။အဲ့ဒီမှာဆိုရင်အသက်မပြည့်သေးတဲ့ကလေးတယောက်တောင်ပါသေးတာပါ။ဒါမျိုးလေရှိနေပေါ့ဒါတွေဒီလူသားမဆန်တဲ့လုပ်ရက်တွေစစ်တပ်ကကျူးလွန်နေတာလူသားတိုင်းလုပ်ပြီးဆိုကြတဲ့ကလူသားမဆန်တဲ့လုပ်ရက်တွေစစ်တပ်ကကျူးလွန်နေတယ်လို့ပြောတာလည်းအတူတူပဲတုံနာလည်းအတူတူပဲဗျသူတို့ရဲ့လုပ်ပုံကိုင်
းစစ်ကောင်စီရဲ့ဝင်ရောက်မှွေနောက်တာကို9ချိန်ထိခံခဲ့ရပြီးစစ်ရှောင်းတွေအဖြစ်ပြေးနေရတဲ့သခိုင်းတိုင်းဒဇယ်မျိုးနဲ့ကပောင်းကြကျေးရကလူသားတိုင်းအပြုတ်ခံရသူ2ဦးကတော့အခုထိအဆက်အသွယ်မရသေးဘူးလို့ကပောင်းကြဒေသခံတဦးကဒုတန်ကိုပြောပြပါဗျ။မောင်လွင်မိုးနဲ့မောင်ဂျပန်လို့အမည်ရတဲ့လူငယ်နှစ်ဦးဖြစ်ပြီးတေလားရှင်လားဆိုတာကိုမသိကြရသေးပါဘူး။ဩဂတ်လနောက်ဆုံးပတ်ကဒဇယ်မျိုးနယ်အတွင်းမှာစစ်ကောင်စီဟာအခြားမျိုးနယ်တွေနီးတူရွာတရွာနဲ့တရွာအကူအပြောင်းမှာဒေသခံတွေကိုလမ်းပြနဲ့လူသားတိုင်းအဖြစ်အသုံးပြုခဲ့ပါဗျ။တခြားရွာကနေကပောင်းကြကျွေးရွာကိုလာတဲ့အခါခေါ်ဆောင်လာတဲ့ဒေသခံလူသားတိုင်းတွေကိုပြန်လွှတ်ပေးခဲ့ပေမဲ့ကပောင်းကြကြီးရွာကနေတခြားရွာကိုဆက်သွားချိန်မှာခေါ်ဆောင်သွားခဲ့တဲ့ဒေသခံတွေကိုတော့အခုထိအဆက်အသွယ်မရဖြစ်နေတာလို့ဒေသခံတဦးကရှင်းပြပါဗျ
။သူတို့ကဒင်းရုံမှလုံးနေကြဟိုလိုလူပြန်လွှတ်ပေးခြင်းလည်းမရှိတော့ကြဘူးလေ။ပျောက်ဆုံးသွားပြီးပျက်စီးသေးသွားလားရှင်းသွားလားမသိတော့ကြတော့ဟိုကျွန်တော်တို့ကတော့ဘာမှမပြောတတ်တော့မှလည်းကြာရင်ကျွန်တော်ကအရန်ကိုဒုက္ခရောက်နေပြီ။အဲဒီကောင်းနေအဲကျွန်တော်တို့ရွာကိုမလာဘူးပေါ့ကျွန်တော်ရွာကိုပဲစီတဲ့ဒေတာမှမလာသေးဘူးပေါ့ချစ်ကြည့်နေတာလည်းလိုမျိုးနိုင်ငံတစ်ခုကိုနေသွားပြီးနေတာကိုရွာကျွန်တော်တို့ရွာကြီးပဲဖြစ်နေတာတော့ကျွန်တော်တို့အမှန်တမ်းကြွရင်တော်လေးကိုစိတ်ဆိုးမနေပဲဖြစ်လာပ
ါဦးအောင်မျိုးမင်းကမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဖြစ်ပါတယ်သူကစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီကနေစဉ်ရက်ဆက်ကျူးလွန်နေတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေအကြောင်းကိုကုလသမဂ္ဂလူအခွင့်ရေးကောင်စီကိုအချိန်နဲ့တပြေးညီပေးပို့နေတယ်လို့တည်တဲ့အစီရင်ခံစာတစ်စောင်ကိုလည်းမကြမီဆက်လက်ပေးပို့သွားမှာဖြစ်တယ်လို့စက်တင်ဘာလ23ရက်နေ့ကလူမှုကွန်ရက်ကတစဉ်အသိပေးထားပါတယ်စစ်တီတော်တွေလိုက်နာရမယ်စစ်ဘက်ဆိုင်ရာကျင့်ဝတ်တွေမှာပြည်သူလူထုကိုကြုံပြတာအရမခိုင်းစေတာတွေမပြုလို့ရဘူးလို့တားမြစ်ချပါရဲ့။ဒါအပြင်လူကုန်တိတ်ခါကိုချီပါစေတဲ့လှုပ်ရက်အကြမ်းဖက်တာဥပဒေမဲ့ဖမ်းဆီးချုံနောင်တာပြန်ပေးဆွဲတာညှဉ်းပန်းနှိပ်စက်တာလူသားမဆန်စွာပြုမှုဆက်ဆံတာအကျဉ်းချတာတပ်ဖြတ်တာနဲ့ဖြောက်ဖြတ်တာတွေမလုပ်ရဘူးလို့ဆိုထားပါရဲ့။ဒါပေမဲ့မြန်မာစစ်တပ်ရဲ့တပ်သားတွေဟာဒီကျင့်ဝတ်တွေကိုအတိအလင်းဖောက်ဖြတ်ကျူးလွန်နေတယ်လို့သက်ဆိုင်ရာဒေသခံတွေကပြောဆိုနေကြပါရဲ့။လူသားတိုင်းအသုံးပြုတာဟာလူသားချင်းစာနာခြောက်ခြားမှုမရှိတဲ့လုပ်ရက်ဖြစ်တယ်လို့စစ်ပွဲဆိုင်ရာရာဇဝတ်မှုကိုကျူးလွန်ကြမျိုးလည်းဖြစ်တယ်လို့ပညာရှင်တွေကထောက်ပြချပါတယ်။လူသားတိုင်းအသုံးပြုမှုနဲ့ပတ်သက်ပြီး KNU ၊ကရင်နီလူအခွင့်ရေးအဖွဲ့တွေနဲ့တော်လှန်ရေးအဖွဲ့အစည်းတို့ကမကြာခဏပြောဆိုနေကြပေမဲ့စစ်ကောင်စီကတော့အဆိုပါကိစ္စနဲ့ပတ်သက်ပြီးယနေ့အထိတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုဆောင်မနဲ့ပတ်သက်ပြီးမှတ်ချက်ပြုဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီရဲ့လူသားတိုင်းအဖြစ်အသုံးပြုမှုကိုကိုယ်တိုင်ခံစားခဲ့ရတဲ့သူတွေကိုလည်းဒုသန်ကတွေးဆနိုင်ဖို့ကြိုးစားခဲ့ပေမဲ့သူတို့ရဲ့လုံခြုံရေးအပေါ်စိတ်ပူပန်မှုတွေရှိနေတဲ့အတွက်ဖြေဆိုဖို့ငင်းဆန်ခဲ့ကြပါတယ်လူသားတိုင်းအဖြစ်ဖန်ဆီးခံရသူတဦးရဲ့မိသားစုဝင်ကတော့မြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းဖို့သာဆုတောင်းနေပါတော့တယ
်အမှန်ပြောရရင
်တို့မုံသွားတာပဲလေအမှန်တိုင်းပြောရရင်စစ်ဆိုတဲ့အတန်ယူကြောက်ဦးမကြရှင်တော့ခါတီးရယ်ကိုရီတောင်ခစားခဲ့ရတာဆိုတော့ပြောမနေနဲ့တော့မြမပစ္စည်းအမြန်ဆုံးငင်းချမ်းစေချင်တယ်လူတိုင်းခစားနေရတဲ့ဒုက္ခတွေအမြန်ဆုံးငင်းချမ်းစေချင်တယ်တို့မိပါတွေလို့စိတ်ထဲဝင်ကြည့်လိုက်မ များသောအားဖြင့်ဟိုရဲတွေဖြစ်ခဲ့တာတွေလူငယ်လေးတွေများသောအားဖြင့်တင်းနေတာလေသူတို့ဘက်မှလည်းတရားတွေရှိတယ်။အားတွေကြည့်ပြီးစိတ်ထဲမကောင်းဖြစ်နိုင်အမြန်ဆုံးပြီးဆုံးစီချင်တာပေါ့နော်။ကဘာလဲတိစီချင်တယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်ရောကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအထူးရှင်တွေကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒိုးအတန်စီစဉ်ကိုနားဆင်ရတာဖြစ်ပါတယ်။အခုတစ်ခါတော့စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ကမ္ဘာကိုဗစ်ကာကွယ်ဆေးရရှိအစီအစဉ်ဖြစ်တဲ့ COVAX အပါအဝင် Pfizer နဲ့ Sinovac တို့ကနေCOVID-19 ကာကွယ်ဆေး10,000,000လောက်ရဖို့ရှိနေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့အတွက်လိုအပ်နေတဲ့ပြည်သူတွေစီရောက်နိုင်ဖို့ကုလသမဂ္ဂအေဂျင်စီတွေကနေဂျာဝန်ညီနိုင်ဆောင်ရွက်နေကြောင်းမကြာသေးခင်ကပြည်ပမှာဖွဲ့စည်းလိုက်တဲ့အမျိုးသားချမ်းမာရေးကော်မတီအထွေထွေအတွင်းရင်းမှူးဒေါက်တာဥက္ကာက VOA ကိုပြောပါတယ်စစ်ကောင်စီပါဝင် NUG အစိုးရနဲ့တိုင်းသားအဖွဲ့တွေကြားကုလသမဂ္ဂတွေကနေဂျာဝန်ပြီးတော့အပြန်အလှန်ညီနိုင်ပေးနေတဲ့အခြေအနေဘယ်လိုရှိပါသလဲပြည်တွင်းကိုကာကွယ်ဆေးတွေဘလူလန်းချောင်းနဲ့ဘယ်တော့ရောက်လာမလဲအမျိုးသားကျန်းမာရေးကော်မတီအထွေထွေအတွင်းရင်းမှူးလည်းဖြစ် NUG ကျန်းမာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လည်းဖြစ်တဲ့လန်ဒန်အခြေစိုက်မြန်မာသမားတော်ဒေါက်တာဥက္ကာကိုမိုင်းအင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါဒေါက်တာဥက္ကာ
ဟုတ်ကဲ့မင်္ဂလာပါမိုင်းအင်ဂျင
်ဟုတ်ကဲ့အဲ့တော့ဒီဆရာတို့ပေါ့နော်အခုဒီအမျိုးသားကျန်းမာရေးကော်မတီဆိုပြီးတော့ဒီအတိကတော့နယ်စပ်မှာရှိတဲ့ဒီတိုင်းရင်းသားဒီကျန်းမာရေးအဖွဲ့တွေနဲ့နောက်ဒီဆရာတို့ဒီ NUG ဒီကျန်းမာရေးဌာနတို့ပူးပေါင်းပြီးတော့ဖွဲ့စည်းထားတဲ့ဒီအမျိုးသားကျန်းမာရေးကော်မတီကနေပြီးတော့ COVID-19 ကာကွယ်ဆေးရရှိရေးပေါ့လေနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတော့ထုတ်ပြန်ထားတာတွေရှိတဲ့ခါကျတော့အခုမြန်မာနိုင်ငံအတွက်အထူးသဖြင့် WHO တို့ဒီကုလသမဂ္ဂတို့ကပေးမဲ့ဒီ COVID-19 ကာကွယ်ဆေးရဲ့ရရှိရေးအခြေအနေကဘယ်ထိရောက်နေလဲရှင
်ဟုတ်ကဲ့ဒီကျွန်တော်တို့အခုဒီဟာလေးကိုမဖြေခင်ဘိုင်းဂျင်နိုင်ကျွန်တော်ကဒီဘိုင်းဂျင်နိုင်ကိုဒီ National Health Committee ပေါ့နော်ဒီအမျိုးသားကျန်းမာရေး Committee ဒီဖြစ်ပေါ်လာပုံနဲ့ကျွန်တော်တို့အမျိုးသားကျန်းမာရေး Committee ကဒီ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ကိုဘာတွေဆောင်ရွက်နေတာစာလေးကိုအရင်လေးပြောလိုက်ရင်ကိုနည်းပြေဆုံးသွားမယ်လို့ထင်တယ်ဗျ။အဲ့ဒါနေစပြီးကျွန်တော်ပြောခွင့်ပြုပါနော်။ဟုတ်ကဲ့
။
ဒီကျွန်တော်တို့မျိုးသားကျန်းမာရေးကော်မတီကကျွန်တော်တို့ဒီတိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းပေါင်းစုံရဲ့နေပြီးတော့မျိုးသားညီညွတ်ရေးအစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဒီဩဂတ်လမှာစပြီးတော့ဖွဲ့စည်းတယ်။ဩဂတ်လကျွန်တော်တို့5ရက်နေ့မှာဖွဲ့စည်းတယ်။အဲ့လိုဖွဲ့စည်းဖို့အတွက်ကိုကျွန်တော်တို့တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းအားလုံးရဲ့ပြီးတော့မြို့သားညီညွတ်ရေးအစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဩဂတ်လ2ရက်နေ့ကနေ5ရက်နေ့ထိကို National Health Conference ဆိုပြီးတော့မြို့သားကျန်းမာရေးညီလာခံတစ်ခုကိုကျွန်တော်တို့ကျင်းပခဲ့တယ်။အဲဒီ4ရက်တိုင်တိုင်ကျင်းပတဲ့မြို့သားကျန်းမာရေးညီလာခံမှာတို့ဒီမြန်မာတိုင်းနိုင်ငံလုံးရဲ့မြို့သားတွေဒီတိုင်းနာအားလုံးရဲ့ကျန်းမာရေးဆောင်ရှောက်မှုဘယ်လိုလုပ်မလဲ။နောက်ပြီးတော့လက်ရှိကြုံတွေ့နေရတဲ့ COVID-19 ကပ်ဘေးကိုကျွန်တော်တို့ဘယ်လိုမျိုးစုပေါင်းပြီးတော့ဟုတ်တိုက်ချက်တွန်းလာမယ်ပြီးသွားလို့ရှိရင်ကျွန်တော်တို့လိုချင်တဲ့ဒီ Federal ကျန်းမာရေးစနစ်ကိုဟုတ်ပြည်ထောင်စု Federal ပြည်ထောင်စုကျန်းမာရေးစနစ်ကိုဘယ်လိုသွားမယ်ဆိုတဲ့ဟာကိုဆွေးနွေးတယ်ဆွေးနွေးပြီးရဲ့အခါမှာကျွန်တော်တို့ August 5ရက်နေ့မှာအကုန်လုံးတင်းတင်းညွတ်သေးပဲမြို့သားကျန်းမာရေးကော်မတီကိုဖွဲ့စည်းမယ်ဆိုပြီးတော့သဘောတူညီချက်နဲ့ကျွန်တော်တို့ဆုံးဖြတ်ချက်ချပြီးတော့မြို့သားကျန်းမာရေးကော်မတီကိုဒီကျွန်တော်တို့ရဲ့ဒီဆရာကြီးဆရာမကြီးတွေဖြစ်တဲ့ဆရာမကြီးတော်စင်ဒီယာမောင်တို့ဒီဒေါက်တာမြင့်ချူတို့ဟုတ်ပြီးတော့ဆရာဆလိုက်ပါကျဲတို့ဆရာသိန်းဝင်းတို့ဆရာနိုင်ရွှေသိန်းတို့ဟုတ်အဲ့လိုမျိုးကျွန်တော်တို့အတိုင်းနိုင်ငံပုဂ္ဂိုလ်တွေအားလုံးနဲ့ပေါင်းပြီးတော့ဟုတ်ကျွန်တော်တို့ဘယ်လိုမှမငါဥက္ကဋ္ဌဆရာယူဇော်ဝေဆိုတဲ့ဥက္ကဋ္ဌဖြစ်နေဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီမြို့သားကျမ်းမာရေးကော်မတီကို ဖွဲ့စည်းခဲ့တယ်။အဲဒီမှာတိုင်းသားလူမျိုးမျိုးစုံအားလုံးကလည်းတိုင်းသားကြမ်းမကြီးဖွဲ့စည်းပြရလဲပါဝင်ပြီးတော့ဟိုဒီအဖွဲ့ဝင်ဖြစ်နေဆောင်ရွက်ခဲ့တယ်။အဲဒီမှာကျွန်တော်တို့ချမှတ်ခဲ့တဲ့လမ်းစဉ်တစ်ခုမှာကျွန်တော်တို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ဆိုပြီးတော့ COVID-19 Task Force ကကျွန်တော်တို့အဲ့ဒီမတိုင်ခင်အစောပိုင်းနေ့ကတိုင်းသားကြမ်းမကြီးနေအဖွဲ့အစည်းတွေရောဒီ NUG ရဲ့ကြမ်းမကြီးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ COVID-19 Task Force ဆိုတာကိုကျွန်တော်တို့ဇူလိုင်လ22ရက်နေ့မှာစပြီးတော့ဖွဲ့စည်းပြီးတော့ဆောင်ရွက်နေပြီးသားလည်းဖြစ်တယ်။အဲ့ဒီဆောင်ရွက်နေတဲ့အဖွဲ့အစည်းကိုကျွန်တော်တို့ကဒီဆောင်ရွက်နေတဲ့လုပ်ငန်းကို National Health Committee ရဲ့ One of the Task Force အနေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မယ်ဆိုလို့သဘောတူခဲ့။အဲ့တော့ဒီ COVID-19 အတွက်ကိုတိုင်းသားတွေအားလုံးနဲ့ကိုကျွန်တော်တို့ဓာတ်မိုက်ဝန်ကြီးစနအနေနဲ့ပူးပေါင်းပြီးတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ engagement တွေအများကြီးလုပ်ခဲ့တယ်။အဲ့ဒီမှာအထူးသဖြင့်ဒီ UN က organization တွေနဲ့ပြီးတော့ COVAX အဖွဲ့အစည်းမှပါတဲ့ဒီ Gavi, UNICEF, WHO စတဲ့အဖွဲ့အစည်းတွေအားလုံးနဲ့ကျွန်တော်တို့ဟိုတွဲဆုံဆွေးနွေးပွဲတွေညစွာလုပ်ခဲ့တယ်။လုပ်ခဲ့ပြီးတော့ကျွန်တော်တို့ကအဓိကတော့ကျွန်တော်တို့ရဲ့ရည်ရွယ်ချက်ပေါ့နော်။ COVID-19 မှာအဓိကရည်ရွယ်ချက်ကဘာလဲဆိုတော့ဟိုတာတွေးဖာတော့မြန်မာနိုင်ငံကိုရေးရဆက်ဆက်တိုက်ခိုက်သွားတယ်။လက်ရှိစကားစားရဲ့စီမံခန့်ခွဲမှုညံဖြစ်မှုပေါ့နော်။စီမံခန့်ခွဲမှုညံဖြစ်မှုကြောင့်ဟုတ်လို့ကျွန်တော်တို့ပြည်သူလူထုအများကြီးပဲအသက်အိုးအိမ်စီစဉ်နေဆုံးရှုံးရတယ်။ပြည်သူလူထုလည်းဒုက္ခတွေတောကတွေတော်တော်လေးပွေခဲ့ရတယ်။အဲ့ဒါတွေကိုကျွန်တော်တို့ကဒီအဓိကကာကွယ်ဖို့ကနောက်ထပ် fourth wave မကြာခင်ရောက်လာလိမ့်မယ်။အဲ့ဒီရောက်မလာခင်မှာ COVID-19 vaccine ကိုကာကွယ်ဆေး vaccine ကိုကျွန်တော်ရနိုင်အောင်ထိုးဖို့ဆိုပြီးတော့ကျွန်တော်တို့တကယ်ကိုဟုတ်ခွန်ဆိုင်အားဆိုင်နေပေါ့နော်ဒီခုနကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဆွေးနွေးခဲ့တယ်။နောက်တချို့နိုင်ငံတကာကနိုင်ငံတွေအလူရှင်တွေနဲ့လည်းကျွန်တော်တို့ဆွေးနွေးပြီးတော့အလူတွေရအောင်လို့ကျွန်တော်တို့အခုလည်းဆောင်ရွက်နေတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာဘယ်အခြေအနေရောက်နေပြီလဲလို့မန်ဂျင်နာမေးတာဟုတ်တယ်မလား။အဲ့တော့အခြေအနေကနီးတော့နီးဆက်နေပြီ။ဒါပေမဲ့ကျွန်တော်တို့ဒီရင်ဆိုင်ရမယ့်စိန်ခေါ်မှုလေးတွေတော်တော်များတယ်။အဲ့လိုဆွေးနွေးတဲ့အခါမှာကျွန်တော်တို့ကကျွန်တော်တို့ပြည်သူသားအဓိကဆိုပြီးတော့ထားပြီးတော့ဆွေးနွေးတယ်။အဓိကဒီပြည်သူလူထုကမြန်မာနိုင်ငံတိုင်းသားပြည်သူအားလုံးကဒီ COVID-19 ရောဂါကာကွယ်ဆေးကိုရရှိဖို့အဓိကပြည်သူသားအဓိကဆိုတဲ့ဆောင်ပုံးနဲ့ကျွန်တော်တို့ကဆွေးနွေးခဲ့တယ်။အဲ့လိုဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဘာပြောလဲဆိုတော့ပြင်လင်းပွင့်လင်းမြင်သာမှုရှိရမယ်။ Transparency ရှိရမယ်ဆိုပြီးတော့ကျွန်တော်တို့ဒီ Third Party စီအားလုံးကိုဆွေးနွေးတယ်။ဘာဖြစ်လို့ပြင်လင်းမြင်သာမှုရှိရမယ်လို့ဆွေးနွေးလဲဆိုတော့ကျွန်တော်တို့ကအခုချိန်မှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီတပ်ပါတီစီအားလုံးကစကားဆားနဲ့လည်းမဆက်သွယ်ပဲနေလို့မရအောင်အခြေအနေကလောလောဆယ်မှာဒီကျွန်တော်တို့ကိုလည်းတို့က NUG က MOH နဲ့ရောပြီးတော့တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေအားလုံးနဲ့လည်းတို့ကဆက်သွယ်ဖို့တို့ဆောင်ရွက်တယ်အဲ့လိုမျိုးလုပ်တဲ့အခါမှာကျွန်တော်တို့ကပြည်သူလူထုကိုကျွန်တော်တို့အားလုံးကျွန်တော်တို့ရဲ့မိဖက်အဖွဲ့အစည်းတွေအားလုံးကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေအားလုံးကိုဟုတ်တိတိချာချာဟာမှန်မှန်ကန်ကန်တိတိချာချာနဲ့အမြဲတမ်းတည်င်းပေးနေခြင်းနဲ့အတိပေးနေခြင်းပဲ။ဘာလို့လုပ်တယ်ဆိုတာကိုဟိုကျွန်တော်တို့ကတို့ကိုအမြဲတမ်းချပြပြောပြစီ။အဲတော့အဲ့ဒီဟာကိုကျွန်တော်တို့တောင်းဆိုထားတယ်။အဲတော့အဲ့လိုတောင်းဆိုထားတဲ့အတွက်ကျွန်တော်တို့အားလုံးနဲ့တိပိသားဖြစ်မှာပြည်သူလူထုကအခုလာလိမ့်မယ်။ဒီ COVAX ပေါ့နော်။ COVAX program လို့ပြောရဲကျွန်တော်တို့ဟိုကနကတော့ Gavi တို့နဲ့ပြီးတော့ WHO တို့ UNICEF တို့နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ COVID vaccine 6.2 million လာမယ်။အဲ့ဒီမှာကျွန်တော်တို့ Pfizer က4 million vaccine လာမယ်။ Sinovac ကနေပြီးတော့ 2.2 million ။အဲ့ဒါကကျွန်တော်တို့သိပြီးသား။ပြီးွားလို့ရှိရင်ကျွန်တော်တို့ဟိုအပြင်ဘာလာဦးမလဲဆိုတော့ဒီနေဆက်ဒေသမှာရှိတဲ့တိုင်းရင်းသားတွေအတွက် the humanitarian buffer ဆိုပြီးတော့နောက်ထပ် COVAX ကနေပြီးတော့ 3 million vaccine လည်းပေးဖို့အတွက်သူတို့ offer လုပ်ထားတယ်။ဟဲ့နော်အဲ့ဒါအပြင်ကျွန်တော်တို့တခြားနိုင်ငံတွေကနေပြီးတော့အလူကံရဖြားရဲ့ vaccine တွေလည်းရှိတယ်။အားလုံးပေါင်းလိုက်ရင်တော့ကျွန်တော်တို့အမေရိကလူမာတို့ချက်ကွက်လူမာတို့အဲ့ဒါဒီပေါင်းလိုက်ရင် 1 million လောက်ဗက်ဆင်းနဲ့လာလို့ရှိရဆိုစုစုပေါင်းလိုက်လို့ရှိရင်ကျွန်တော်တို့ 10 million ဗက်ဆင်းကမာဗျူလောလောဆယ်လာလို့ရှိရပေါ့နော်ဒါကဘာမပါသေးဘူးလဲဆိုတော့ကျွန်တော်တို့အိန္ဒိယကနေပြီးတော့ဟိုးစောပိုင်းကပြည်သူအစိုးရဒေါန်ဆန်းစုကြည်ပြည်သူအစိုးရဝယ်ထားတဲ့အိန္ဒိယကဝယ်ထားတဲ့ဗက်ဆင်းမပါသေးဘူးအဲ့ဒါပါပေါင်းလိုက်လို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာလက်တလို့ရရှိနိုင်တဲ့ COVID ဗက်ဆင်းကတော်တော်လေးတော့ရှိတယ်သို့တော့အဲ့လိုရောက်လာဖို့ကအခက်ခဲရရှိနေတာကဘယ်ပုံပဲနည်းနဲ့ရောက်လာမှာလဲနံပါတ်1ချက်
Okay, Jamali, everyone, Sarah, Major, now, how did? Hello, Sasa, Sia, Pioba, the Lubano, the COVID vaccine, Gagwe, Seria, Yaula, or Nisa, maybe, a cool about Bello, Bebone, Yaulam, Lesure, a Paima, Hello, the Nanganga, Bema, the Tanachi, Shide, COVID, Gagwe, Seriu, the Yamananga, Go Tome, Lanjamono, a Lanjan, Patalu, or Saru Blue, Nina, Sauvian. Even
Sinni, Bama, Blue, Yaulam, Lila, and Lanji. The langa of the Romero Lizzi Anive, Lean in a tail amella, not at the land. After no roo, you can be do so a letter to one, Dibona Nime, India, and it's a roo wherever singing Yalare, we do Ludugo, but Hamaji, Tuna and then allow Tuna and Beta and Gale. To Gale, a good now the land jar of Ballas or General Neza di Dani, be your catch of arm, Lambono, Dibora Yamashi, Diana, Damai, a Persian, if your Tuna and Beta and Met, Diana.
เนซาดิดามาซีเดไดนาดิตะทูนันไปနိုင်မှာကကျွန်တော်ဘောရာဧရိယာနေပြီးတော့သွားပြီးတော့ထူပြီးလာမယ်။ဒါအဲ့နှလမ်းရှိတယ်ဗျာ။ဟုတ်ကဲ့အဲ့တော့ဟိုစစစရာပြောသားတယ်လို့ပထမတလမ်းဖြစ်တယ်ဒီမင်္ဂလာတုံလေးစိတ်ကရောက်လာမယ်ဆိုရင်လက်ရှိဟိုမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့စစ်ကောင်စီရှိနေတယ်လူတို့ကလည်းတစ်ဖက်မှာကဒီစစ်ကောင်စီကိုသူတို့ကအယုံကြည်မရှိတဲ့အတွက်ကာကွယ်စင်ထိုးနိ လေရင်ကနေပြီးတော့ကိုဗစ်ကာကွယ်ဆေးတွေတည်လာမဲ့ကိစ္စမှာရောဘလို့ထိထိရောက်ရောက်ဆောင်ရွက်ဖို့နည်းလမ်းနေရှိမလဲရှင
်။အင်းကျွန်တော်တို့ကအဲ့ဒါကိုဘလို့ပြောထားလဲဆိုတော့ညီမျှတဲ့ဆက်ဆံမှုရှိရမယ်ပေါ့နော်။အဲ့တော့မင်္ဂလာတို့လေဆေးကနေလာမယ်ဆိုရင်ဒီစက္ကစနဲ့မဖြစ်မနေဆက်ဆံရမှာပဲ။ဒီခုနက third party ဆက်ဖွဲ့စည်းတွေဖြစ်တဲ့ UN က UNICEF က WHO ကသူတို့ဒီစက္ကစနဲ့မဖြစ်မနေဆက်ဆံမယ်။ဒါလို့ဆက်ဆံတဲ့အခါမှာအလို့သဘောရဆက်ဆံမှုမျိုးကြည့်ရမယ်နော်ဒီစစ်ကောင်စီကိုဒီအတိအမှတ်ပြုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အလို့သဘောရဆက်ဆံတဲ့ဆက်ဆံနည်းမျိုးဖြစ်ရမယ်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးထားတာရှိတယ်အဲ့လိုလာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကသဘောတူတယ်အဲဒီလာမယ်အဲ့လိုလာပြီးွားရင်စပြီးတော့ဒီစိတ်ကနေပြီးတော့တည်ပြီးဆိုရင်တော့ဒီစစ်ကောင်စီရဲ့အစီအမံမပါဘဲနဲ့ဒီ third parties တွေဖြစ်တဲ့ UN နေ WHO တွေ UNICEF တွေကသူတို့ရဲ့အစီအမံနဲ့သူတို့ COVID vaccine တွေကိုတည်ယူတာဖြစ်ရတယ်။အဲ့လိုမျိုးတော့ကျွန်တော်တို့ကဆွေးနွေးထားတယ
်။အဲ့တော့အဲ့ညာနဲ့ပတ်သက်လို့ဟုတ်စစ်ကောင်စီရဲ့တုံ့ပြန်ချက်ကရောဘယ်လိုရှိလဲရှင
်။ဟာကျွန်တော်တော့မသိဘူး။အဲ့ဒါတွေကကျွန်တော်တို့နဲ့ direct ဆွေးနွေးတာမဟုတ်ဘဲနဲ့ UN ကစစ်ကောင်စီနဲ့သူတို့ဆွေးနွေးမှုတွေရှိမိမယ်လို့ကျွန်တော်သိတယ်။အဲ့တော့ဘယ်လိုတုံ့ပြန်လဲလို့ကျွန်တော်လည်းမပြောတတ်ဘူး။
ဟုတ်တေချာတာကတော့အခုဒီ WHO တို့ပေါ့နော်ခု COVAX တို့ဟိုတို့ကအဲ့ပေးမဲ့ COVID-19 ကာကွယ်ဆေးတွေကတော့မြန်မာပြည်ရောက်လာတော့မှတော့တေချာတဲ့လောက်ဖြစ်နေပြီပေါ့နော်ဘယ်တော့လောက်ဖြစ်နိုင်လဲဆရာ
6ပတ်ကနေ10ပတ်ပေါ့နော်6ပတ်ကနေ10ပတ်လည်းဖြစ်နိုင်တယ်ဆို10ပတ်ကနေ10ပတ်လည်းဖြစ်နိုင်တယ်အဲ့ဒါကတော့ဘယ်ပေါ်မှာမူတည်လဲဆိုတော့စစ်ကောင်စီကဒီခုနက third party တွေနဲ့ဆွေးနွေးတဲ့အခါမှာသူတပ်ပါတီတွေကပြောတဲ့ခါမှာသူတို့ဘယ်လိုပုံစံမျိုးနဲ့သူတို့လက်ခံမလဲဆိုရဟာပေါ့မူတည်သွားလိမ့်မယ်လို့လည်းထင်တယ်ခင်ဗျာဒါကကျွန်တော်တို့မင်္ဂလာပတိကလာမယ်လမ်းအောင်ပြောတာနော်ဒီနေဇက်ကနေလာမယ်လမ်းဆိုရင်တော့ကျွန်တော်တို့နောက်တစ်မျိုးစဉ်းစား
ဟုတ်ကဲ့ဒါအဲ့ဟိုဒီဒီကုလသမဂ္ဂတို့ဘာလို့ ਨੇ ပေါ့နော်တပ်ပါတီတွေ ਨੇ ဆရာတို့အဓိကဆွေးနွေးတဲ့အခါမှာအဲ့ဒီလိုမျိုးပေါ့နော်ဟိုပြည်တွင်းကိုသွားမယ်လမ်းကြောင်းမှာအဓိကအခက်အခဲတွေနောက်ဆရာတို့တင်ပြတဲ့လမ်းတွေပေါ့နော်ဟိုသက်ပါတီဖြစ်ရမယ်ဆေးထိုးတဲ့အပိုင်းမှာလည်းဒီသက်ပါတီပေါ့နော်ကုလသမဂ္ဂတို့နောက်တခြားဖွဲ့စည်းတွေကဖြစ်ရမယ်ဆိုတဲ့အပိုင်းတွေပေါ့လေဆိုတော့အဲ့ဒါတွေကြတော့ဆရာတို့စစောတင်ပြထားတယ်ဆိုတဲ့အပိုင်းမှာကုလသမဂ္ဂတို့ဒီသက်ပါတီတို့အဲ့ဒါတော့တို့ဘယ်လောက်ထိလုတ်ပေးနိုင်မလဲရှင်ဒီတစ်ဖက်မှာလည်းစစ်ကောင်စီကတို့ရင်ဆိုင်အောင်မှာဆိုတော့လေ
အဲ့ဒါတော့တော်တော်လေးပြောရတာခက်မယ်ပေါ့နော်တို့ဘက်ကတော့ကျွန်တော်တို့နားလည်တဲ့လောက်တော့သူတို့ကတော့လုတ်ပေးခြင်းစိတ်တွေရှိတယ်ဒါတွေကိုဟုတ်သူတို့လုတ်ပေးမဲ့ဟာတွေကဒါပေမဲ့အဓိကအရေးကြီးတာကလုံခြုံရေးအရေးကြီးသွားတယ်ပေါ့နော်သူတို့ဒီလုတ်ပေးတဲ့ခါမှာကျွန်တော်တို့စီခုဒီ CDM ဝန်ထမ်းတွေကျန်းမာရေး CDM ဝန်ထမ်းတွေကလည်းဒီဝင်ပြီးတော့ဈေးထိုးပေးလို့ရမယ့်နေရာမျိုးတွေရှိလိမ့်မယ်အဲလိုမျိုးနေရာတွေမှာဒီဘယ်လိုမျိုးအစီအစဉ်မျိုးနဲ့သွားမှာလဲဆိုတော့ CDM နဲ့ပြတ်တာလို့မဟုတ်ဘဲနဲ့သူတို့တွေဒီရိုးရိုးလူမှုဟုတ်ခုဒီဒီလူမှုကူညီတဲ့သဘောမျိုးနဲ့ပေါ့နော်ဟုတ်အဲလူမှုအဖွဲ့အစည်းတစ်ခုကူညီတဲ့သဘောမျိုးနဲ့ဆေးထိုးတဲ့ဟာမျိုးဖြစ်သွားတယ်ဆိုတော့ CDM လှူချမှုပေါ်မှာ ထိခိုက်မှုမရှိဘဲနဲ့လူမှုဝန်ထမ်းအနေနဲ့ကျွန်တော်တို့ပရဟိတဝန်ထမ်းအနေနဲ့ဝင်ပြီးတော့ဆေးထိုးပေးသွားတာမျိုးတွေကျွန်တော်တို့လုပ်လို့ရတယ်ပေါ့အဲ့လိုမျိုးတွေထိုးပေးရင်ဒါပေမဲ့တို့ရဲ့လုံခြုံရေးပေါ့အခုချိန်မှာကျွန်တော်တို့အားလုံးသိနေတဲ့အတိုင်းပဲစကားစကားဒီစီရီယံဝန်ထမ်းနေပေါ်မှာအမတရားဖန်စီချုပ်နိုင်မှုတွေလုပ်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ကဘယ်လိုမျိုးလုံခြုံရေးကိုကာကွယ်မလဲနံပါတ်1နံပါတ်2ကဒီလိုကိုဗစ်ဗက်ဆင်းထိုးပေးတဲ့အခါမှာအထူးခံရမယ်ဒီလူလူထဲမှာလည်းစီကံဝန်ထမ်းတွေအများကြီးရှိတယ်။ဟုတ်ကဲ့။ဆရာသမားကြီးတို့ဆိုသိန်းကျော်ရှိတယ်။စုစုပေါင်းမှာစီကံဝန်ထမ်းစုစုပေါင်း၄သိန်းကျော်ရှိတယ်။ပြီးတော့လို့ရှိရင်ဒါစီရင်ရှိပေါ့နော်။တချို့တွေစီရင်မပေးဘဲနဲ့ဟာတွေပေါင်းလိုက်လို့ရှိရင်၅သိန်းနဲ့၆သိန်းကျားမှာစီကံဝန်ထမ်းတွေရှိတယ်ပေါ့။ဒါကလည်းကျွန်တော်တို့ကတော့စီရင်သိကောက်ဆရာမလို့စကားစကားအခုထုတ်ထားတဲ့အလုပ်ထုတ်တဲ့စီရင်တွေကိုကြည့်လိုက်ရင် dismissal ပြန်တမ်းတွေကိုကြည့်လိုက်ရင်စီကံတွေဘလောက်များတယ်ဆိုတော့အတိအကျသိနိုင်ပေါ့နော်။အဲဒီတော့အဲ့လူတွေရဲ့အဲ့လူတွေကပုံဆောင်နေရတဲ့လူအများကြီးရှိဒီလူတွေကကိုဗစ်ကာကွယ်ဆေးကိုထိတိရရဘယ်လိုထိုးပေးမှာလဲဆိုတော့ဘေးကွန်းကဒုံညုံရရရေးကြည့်ပါဒီလူတွေကသူတို့ပုံနေတဲ့နေရာနေထွက်လာရမယ်ဆေးထိုးရမယ်ဆိုသူတို့ရဲ့ဒုံညုံရကိုဘယ်သူကတောင်းယူမှာလဲဆိုတော့ဘေးကွန်းကလည်းတကယ်ကိုအမှုတတိဖြေရခက်တယ်မေးကွန်းဖြစ်ပါတယ်
ဟုတ်ကဲ့ဒါကတော့အမျိုးသားကျန်းမာရေးကော်မတီရဲ့ထွေထွေအတွေ့အကြုံမူလည်းဖြစ်တယ်။နောက် NUG အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်လည်းဖြစ်တဲ့ဒေါက်တာဥက္ကာကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဟုတ်ကဲ့ဆရာအခုလိုမျိုးအချိန်ပေးပြီးတော့ကျမတို့ကိုဖြေကြားပေးတဲ့အတွက်လည်းဒေါက်တာဥက္ကာကိုအများကြီးကျေးဇူးတင်ပါတယ်ရှင
်။ကျွန်တော်လည်းမိုင်းကျင်းနိုင်တို့ကိုအခုလိုအချိန်ပေးပြီးတော့တန်းကြီးအတွက်မေးသွားတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
မင်းကျန်နိုင်ဆွေးနွေးတင်ဆက်တဲ့စနေညသကဝိုင်းအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ဆောက်ဦးရှိမှဒီကနေ့ဆန္ဒပြပွဲရှိတာကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတာဝန်ရှိသူတွေလူမျိုးရေးအစီအမံတင်းတင်းကြပ်ကြပ်ချမှတ်လို့ဆောင်နေကြပါတယ်။အခုကျွန်တော်တို့အတန်းလှည့်နေတဲ့အချိန်မှာဆိုရင်ဒီဝါရှင်တန်ဒီစီကလွှတ်တော်ဆောက်ဦးပေါင်းခြင်းမှာလူတွေတဖွဲ့ဖွဲ့နဲ့ရောက်လာနေကြပါပြီ။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့လွှတ်တော်ဆောက်ဦးရဲ့ရုံးဝန်ဆက်ကအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရတဲ့ဆက်ဆက်ပြီးဖမ်းဆီးအကျဉ်းချခံထားရသူတွေကိုထောက်ခံတဲ့အနေနဲ့ Justice for J6 ဆိုတဲ့ဆန္ဒပြပွဲလုပ်ဖို့စီစဉ်ထားတာပါ။မြန်မာနိုင်ငံပါဝင်ကမ္ဘာတော်မှာငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာချင်းချောက်ခံနေရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွင်ကုလသမဂ္ဂမှဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်နာသောမတ်ဂရင်းဖီးလ်ဒ်ကမနေ့ကပြောပါရယ်အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်လိုကမ္ဘာပေါ်မှာတည်ငြိမ်မှုအကင်းမဲ့ဆိုနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုပါအမေရိကန်သံတမန်ကြီးကထည့်သွင်းပြောဆိုသွားတာပါအမေရိကန်နဲ့အော်စတြေးလျနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေကလည်းမြန်မာနိုင်ငံမှာကြမ်းဖက်လို့ရတွေကိုရပ်ဖို့ဥပဒေမဲ့ဖန်ထားသူတွေကိုပြန်လွှတ်ပေးဖို့ဒီမိုကရေစီကိုပြန်လည်ပေါ်ဆောင်ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်တွန်းခဲ့ပါသေးတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံတွင်မှာတော့ဆက်နသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။ကချင်ပြည်နယ်မြကြီးနားမြို့ကိုဒီကနေ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လာရောက်သွားတဲ့နေ့မှာပဲဆန္ဒပြပွဲလည်းဖြစ်ခဲ့ပါရယ်။ဒါ့အပြင်ဖားကန့်မှာလည်းဒဏ္ဍာပေါင်းစုံဆန္ဒပြခဲ့ပြီးအင်တာနက်ပြန်ဖွင့်မှုတောင်းဆိုခဲ့ကြပါရယ်။မန္တလေးမှာအထွေထွေတပိတ်တပ်ပေါင်းစုစကိုင်းမှာကလေးမျိုးရဲ့293ရင်းမြောက်ဆန္ဒပြပွဲဆလင်းကြီးမှာရွာပေါင်းစုံတပိတ်စသည်အားဖြင့်တခြားဒေသတွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါရယ်။မြန်မာနိုင်ငံမှာလူငယ်24နာရီအတွင်းကိုဗစ် -19 ရောဂါအတွက်ဒုက္ခနမူနာပေါင်း 21,036 ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါပိုးကူးစက်သူ 1,943 ယောက်ထပ်တွေ့ခဲ့ပြီးသေဆုံးသူ92ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ဂျမိုင်းလူသားတွေနဲ့ပရိုက်တက်ကူညီသူတွေကတော့အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပိုများနိုင်တယ်လို့ခန့်မှန်းထားကြပါရယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းရှင်းပြပေးခဲ့တာဖြစ်ပါရယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါရယ်။View American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းနိုမီတာ31 32နဲ့58တို့ကနေအတန်လွှင့်ဖေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးရန်အသွေအသွေခင်းဝေးပြီးတော့ရီမန်းရပန်းနိုင်တွေကိုလည်းအမြန်ဆုံးရှောက်လန်းနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you.